You from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဒီကနေ့ကနေစပြီးတော့လိုင်းတွေကိုပြောင်းလဲထုတ်လွှင့်ပေးနေတာမို့လို့တိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရှီဖာဆေးရုံမှာတက်ဆွဲထားတဲ့အစ္စရေးတပ်တွေကိုရုတ်သိမ်းလိုက်ပြီးဂါဇာတောင်ပိုင်းကိုစစ်ဆင်ရေးစတင်ပါတော့မယ်။online လိမ်လည်မှုတွေမှာပါဝင်ပတ်သက်နေရလို့တန်တရားရှိတဲ့သူတွေကိုမြန်မာတရုတ်ပူးပေါင်းရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့ပါတယ်။တရုတ်ကမြန်မာနေဆက်မှာစီးရေးလေ့ကျင့်မှုလုပ်ပါမယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အေယာဝတီတိုင်းဖြာပုံအကျဉ်းတော်မှာမနေ့တနင်္ဂနွေနေ့ညနေပိုင်းတော့ကနိုင်ငံရေးအကျဉ်းသားတွေနဲ့တခြားအကျဉ်းသားတွေအချင်းများခဲ့ပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့ဒါဇင်နဲ့ချီပြီးတော့တိုက်ပိတ်ခံရတဲ့အခြေအနေဖြစ်ပေါ်နေပါတယ်
။အချင်းဦးစီးဝန်ထမ်းတွေကသူတို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်နဲ့ရဲကိုဒါထိကြုံနေနေဖို့ဆိုရဲခေါင်းစဉ်နဲ့ခေါ်ခဲ့တာရှိပါတယ်။သူတို့တွေဝင်သွားပြီးမကြခင်မှာပဲပေါ့နော်ကျွန်တော်တို့တနက်ပစ်ခတ်တန်တွေလည်းကြားတယ်လို့
နိုင်ငံရေးအကျဉ်းသားများကွန်ရက်ကသူတို့ကြားသိထားသမျှပြောပြပေးခဲ့တာပါရှင်။နောက်တရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းကအရေးပါတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ကဇက်တိုက်တင်ပိုင်နေပါတယ်။ရခိုင်မှာတော့ဥယျာဉ်စွန်ခွာထွက်ပြေးရတဲ့ဒေသခံတသိန်းကျော်သွားပါပြီ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းမှာရှိတဲ့ရှီဖာဆေးရုံဧရိယာမှာလှုပ်ထားတဲ့စစ်စင်ရေးပြီးဆုံးသွားပြီဖြစ်တဲ့အတွက်ကြောင့်မလို့ဆေးရုံမှာရှိတဲ့တပ်တွေကိုရုတ်သိမ်းလိုက်ပြီလို့အစ္စရေးစစ်တပ်ကပြောပါတယ်။ဟာမတ်စ်ဘက်ကရှီဖာဆေးရုံမှာအစ္စရေးတို့ကအကြမ်းဖက်စစ်စင်ရေးတွေလှုပ်ဆောင်နေတယ်လို့ဆွဆွဲထားတယ်လို့အစ္စရေးဘက်ကလည်းစစ်စင်ရေးလှုပ်ဆောင်ပြီးနှစ်ပတ်အကြာမှာအခုလိုတပ်တွေကိုရုတ်သိမ်းလိုက်တာပါ။အစ္စရေးစစ်တပ်ကတော့မြေပြင်တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့ပြီးဆေးရုံဧရိယာအတွင်းမှာစစ်သွေးကြွ200ခန့်သေဆုံးခဲ့တယ်လို့ပြောပါတယ်။အစ္စရေးဘက်ကတင်ကားတွေနဲ့တပ်ဖွဲ့ဝင်တွေထွက်ခွာသွားပြီးတဲ့နောက်ဒေသခံတွေပြန်လည်ရောက်ရှိလာချိန်မှာဆေးရုံအတွင်းနဲ့အပြင်ဘက်မှာရုပ်အလောင်းတွေပြန့်ကျဲနေတာကိုလည်းတွေ့ကြရပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျက်မန်နက်တန်ယာဟူးကလည်းဂါဇာကမ်းမြောင်တောင်ပိုင်းရာဖာမှာလုပ်မဲ့စစ်စင်ရေးကိုအတည်ပြုလိုက်ကြောင်းမနေ့ကပဲပြောပါတယ်။ပါလက်စတိုင်းလူဦးရေတဝက်ခန့်စစ်ဘေးခိုလုံနေတဲ့ဂါဇာကမ်းမြောင်ဒေသကိုနိုင်ငံတကာကစိုးရိမ်မှုတွေမြင့်တက်နေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကအခုလိုတိုက်ခိုက်ဖို့ကြေညာလိုက်တာပါ။အရက်သားတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးရင်းနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့အတွက်အစ္စရေးစစ်တပ်ကလှုပ်ဆောင်နေတယ်လို့ဝန်ကြီးချုပ်ဗဂျမန်နက်တန်ယာဟူးကပြောထားပေမဲ့လည်းဘေးကင်းတဲ့ဘေးနေရာကိုပို့ပေးမယ်ဆိုတာကိုတော့ပြောသွားခြင်းမရှိပါဘူးရှင်။
ရုရှားဘက်ကညရင်းညတိုက်ခိုက်လာတဲ့မောင်းသူမဲ့ drone 3စင်းတွေကနေနှစ်စင်းကိုဖျက်ဆီးနိုင်ခဲ့ကြောင်းကိုယူကရိန်းစစ်တပ်ရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါရယ်။ဒီကြားဖြတ်တိုက်ခိုက်မှုတွေကိုတော့ဘယ်နေရာကနေလုပ်ခဲ့တယ်။ဒါမှမဟုတ်တတိယ drone ကြောင့်ထိခိုက်မှုရှိမရှိဆိုတာကိုတော့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ရုရှားကာကွယ်ရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘာဂရက်ဒေသဘက်ကိုပစ်ခတ်တိုက်ခိုက်တဲ့ယူကရိန်း drone နှစ်စင်းကိုပြန်ပြီးတော့ပစ်ချနိုင်ခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့လည်းပြတ်ကျလာတဲ့ drone နှစ်စင်းရဲ့အစိပ်ပိုင်းတွေကြောင့်ကျေးရွာတရွာထဲမှာရှိတဲ့နေအိမ်တအိမ်နဲ့ဓာအားလိုက်တွေပျက်စီးခဲ့တယ်ဆိုတော့ Bagrat Data ရဲ့အုပ်ချုပ်ရေးမှူးကပြောပါရယ်ရုရှားဘက်ကကျူးကျော်စစ်ကိုဆက်ပြီးတော့အရှိန်မြင့်နေတဲ့ရွေးကတော့စစ်ရေးနီးလန့်နဲ့ပဲဖြည့်ရှင်းဖို့ရှိပါတယ်လို့ယူကရိန်းသမ္မတအကြံပေးကဒီကနေ့ပြောကြားခဲ့ပါတယ်ရှင်
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကပြုလုပ်တဲ့မြို့တော်ဝင်တဲ့အုပ်ချုပ်ရေးမှုတွေအတွက်ဒေသန္တရရွေးကောက်ပွဲတွေမှာလူတွေတန်းနဲ့ချီမဲပေးခဲ့ကြတာပါလက်ရှိမဲရလက်တွေမှာတူရကီအစိုးရရဲ့အတိုက်အခံအဓိကပါတီဖြစ်တဲ့ Republican ပြည်သူ့ပါတီ CHP ကအဓိကမြို့ကြီးတွေကိုဆက်လက်ထိန်းချုပ်ထားနိုင်ခဲ့ပါတယ်ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရခဲ့တဲ့စီးပွားရေးမြို့ကြီးတွေဖြစ်တဲ့အစ္စတန်ဘူမြို့တော်ဝင်အက်ခရမ်မာမိုဂလူကလူတစ်ယောက်ကအာဏာရှင်ဖြစ်အုပ်ချုပ်တဲ့ခင်မဟုတ်တော့ဘူးလို့အခုလိုပြောကြားခဲ့ပါတယ်
İstanbul'un bu akşam verdiği tarihi mesajı nasıl ki bize vermişse
အစိုးရအရာရှိတွေကိုတိုင်းပြည်ကအမိန်ပေးတာဖြစ်ပြီးတဦးတယောက်တည်းအုပ်ချုပ်တဲ့ခေတ်ဟာပြီးဆုံးသွားပါပြီလို့အစ္စတန်ဘူမြို့တော်ဝင်အတိုက်ခံကိုယ်စားလှယ်လောင်းအက်ခရမာမိုဂလူကပြောဆိုသွားတာပါလက်ရှိသမ္မတအာတိုဂန်ရဲ့ပါတီဘက်ကမြို့ကြီးတွေမှာအနိုင်ရဖို့ဆိုတဲ့မျှော်လင့်ချက်ကတော့ဖြစ်မလာခဲ့ပါဘူးမဲအီအတွက်60ကျော်ကိုရေးတွက်ပြီးချိန်မှာလက်ရှိအစ္စတန်ဘူမြို့တော်ဝင်အက်ခရမာမိုဂလူဦးဆောင်တဲ့ Republican ပြည်သူ့ပါတီ CHP ကနေပြီးတော့တူရကီနိုင်ငံရဲ့အကြီးဆုံးနဲ့စီးပွားအချက်ချာကြတဲ့မြို့နေရာတွေမှာဦးဆောင်နေကြောင်းနိုင်ငံပိုင်သတင်းအေဂျင်စီမှဖော်ပြထားပါတယ်မြို့တော်အန်ကာရာရဲ့မြို့တော်ဝင်ဖြစ်တဲ့မန်ဆာရာဗစ်ကလည်းမဲအများဆုံးနဲ့ရှေ့ကနေပြေးနေပါတယ်ရှင
်ရီမင်နိုင်ငံဟူတီတို့ထိန်းချုပ်နေမြေထဲမှာ drone နှစ်စင်းကိုတနင်္ဂနွေနေ့ကဖျက်ဆီးနိုင်ခဲ့တယ်လို့ American စစ်တပ်ကသတင်းထုတ်ပြန်ပါတယ်အဲ့ဒီ drone တွေကပင်လယ်နီဒေသထဲမှာတွာလာနေတဲ့တင်းမော်တွေကိုချိန်ချောက်နေတာပါ American ကာကွယ်ရေးဌာနဗဟိုကုကဲမှုအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့ပင်လယ်နီကိုဖျက်တမ်းလာတဲ့ drone တစ်စင်းနဲ့မြေပြင်မှာပြစ်လွတ်ဖို့အသင့်ဖြစ်နေတဲ့ drone တစ်စင်းကိုပြစ်ချနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တပ်ဖွဲ့တွေကိုကာကွယ်ဖို့နောက်လွတ်လပ်စွာရေချောင်းတွာလာမှုကိုတေချဖို့နဲ့ American နဲ့မိတ်ဖက်နိုင်ငံတွေရဲ့ကုန်တင်းမော်တွေအတွက်ပို့ပြီးတော့မှလုံခြုံတဲ့နိုင်ငံတကာရေပိုင်နဲ့ဖြစ်လာစေရေးအတွက်ဒီလိုမျိုးလုပ်ခဲ့တာလို့ American ကာကွယ်ရေးဌာနဗဟိုကုကဲမှုအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ပင်လယ်နီနဲ့အေဒင်ပင်လယ်ခွေ့တွေမှာတွာလာနေတဲ့တင်းမော်တွေကိုဟူတီတွေဘက်ကတိုက်ခိုက်မှုအများပြပြုတ်လုခဲ့တာပါနောက်ဒီတိုက်ခိုက်မှုကတော့ Israel Hamas စစ်ပွဲမှာခံစားနေရတဲ့ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအတွက်တိုက်ခိုက်တာပါလို့ဟူတီတွေဘက်ကပြောထားပါတယ်အခုလိုမျိုးတိုက်ခိုက်မှုကြောင့်ကုန်တင်းမော်တွေဟာပင်လယ်နီဒေသကိုရှောင်ကွင်းသွားလာဖို့အတွက်ပို့ပြီးတော့မှရှေ့လျားပြီးတော့ကုန်ကြစရိတ်များတဲ့လမ်းကြောင်းတွေကိုရွေးချယ်ပြီးသွားလာနေရတာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VIO ရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုပြပြပေးနေပါတယ်ရှင်နေဆက်ဒီတာအွန်လိုင်းလင်းလယ်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်မြောက်ရှိတဲ့လူ809ယောက်ကိုမြန်မာတရုတ်ပူးပေါင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ကွန်ပျူတာတွေဖုန်းတွေနဲ့စာရွက်စာတမ်းတွေကိုသိမ်းဆီးခဲ့တယ်လို့ရန်ကုန်မြို့တရုတ်နိုင်ငံတန်ယုံကတနင်္လာနေ့မှာထုတ်ပြန်ပါတယ်။ဖမ်းဆီးခံရသူတွေကတရုတ်နိုင်ငံသား352ယောက်ပါဝင်ပြီးတော့တနင်္ဂနွေနေ့ကတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်နိုင်ငံတန်ယုံ WeChat လူမှုကွန်ရက်စာမျက်နှာမှာတော့တရုတ်ရဲတပ်ဖွဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တစ်ဝိုက်အွန်လိုင်းလင်းလယ်မှုလုပ်ငန်းတွေကိုဝင်ရောက်စီးနှင်းရှာဖွေဖမ်းဆီးခဲ့တာလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသမှာစိုက်ဘာရာဇဝတ်မှုတွေကျူးလွန်ဖို့လူပေါင်း32,000ထက်မနည်းအဓမ္မချုပ်နှောင်ခိုင်းစေခံနေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာယုံကပြောထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲရှမ်းပြည်နယ်အရှိမြောက်ပိုင်းလောက်ကိုင်းမြို့အခြေဆိုင်စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိသူ4,000ကျော်ကိုဖမ်းဆီးခဲ့ပြီးတရုတ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပါသေးတယ်ရှင်။
မြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့ယူနန်ပြည်နယ်ဘက်ခြမ်းမှာတော့တရုတ်ရဲ့စစ်ရေးပစ်ခတ်မှုတွေကိုဧပြီလ2ရက်နေ့ကနေ3ရက်နေ့အထိ2ရက်ကြာပြုလုပ်သွားမယ်လို့တရုတ်အစိုးရအာဘော်ဖြစ်တဲ့ Global Times သတင်းမှာဒီကနေ့ဖော်ပြပါတယ်။တရုတ်နယ်နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတွေအသိမ်းခံရချိန်မှာအခုလိုမျိုးတရုတ်ဘက်ကစစ်ရေးလေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ်။ဧပြီလ2ရက်နေ့မှာစတင်မဲ့တရုတ်စစ်ရေးလေ့ကျင့်မှုတွေကိုယူနန်ပြည်နယ်ဒေါမ်တိုင်းနဲ့ဂျင်ဘိုဒေသတွေမှာပြုလုပ်သွားမှာဖြစ်ပါတယ်။တပ်ဖွဲ့အင်အားဘလောက်နဲ့ဘလို့ပုံစံစစ်ရေးလေ့ကျင့်မလဲဆိုတာကိုတော့တရုတ်ဘက်ကပြောကြားထားခြင်းမရှိပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာတရုတ်နိုင်ငံတောင်ပိုင်းမှာတရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေပြုလုပ်ခဲ့တာပါ။ဒီတော့တွေ့မှာတော့တရုတ်မြန်မာအိန္ဒိယ၃နိုင်ငံထိစပ်နေတဲ့နယ်နိမိတ်နေရာတွေမှာသူ့ပိုင်နဲ့အဖြစ်အိန္ဒိယနဲ့အငင်းပွားနေခြင်းလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ကီလိုမီတာပေါင်း2,000ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့အပြင်စစ်ကောင်စီနဲ့အနီးကပ်ဆက်ဆံရေးကိုလည်းတရုတ်ဘက်ကအလေးထားနေတာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့တရုတ်ရဲ့စစ်ကြေးစီရေးလေ့ကျင့်မှုအစီအစဉ်နဲ့ပတ်သက်လို့တစုံတရာသဘောထားတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။
တရုတ်နဲ့ထိုင်ဝမ်ကြားမှာဖြစ်နေတဲ့တင်းမာမှုတွေကိုဖြေလျှော့နိုင်မှုအတွက်ထိုင်ဝမ်ရဲ့သမ္မတဟောင်းဖြစ်တဲ့မာရင်ကျောက်ဟာတရုတ်နိုင်ငံကိုဒီကနေ့ပဲတွားရောက်ခဲ့ပါတယ်။နှစ်နိုင်ငံကြားငြိမ်းချမ်းရေးနဲ့ချစ်ကြည်ရေးခီးစဉ်ဖြစ်သွားတာဖြစ်တယ်လို့သမ္မတဟောင်းကလေးစိတ်မှာသတင်းတောက်တွေကိုပြောပါတယ်။ထိုင်ဝမ်ရေလက်ကြားကိုဖျက်ပြီးတင်းမာလာတဲ့အခြေအနေတွေကိုကြော်ဖြတ်နိုင်ဖို့နဲ့စစ်ကိုရှောင်ရှားလိုပြီးငြိမ်းချမ်းရေးကိုလိုလားကရေလက်ကြားအချင်းချင်းကူးလူဆက်ဆံရေးကိုမျှော်လင့်နေတဲ့ထိုင်ဝမ်ပြည်သူတွေရဲ့ခံစားချက်တွေကိုဖော်ညွှန်းနိုင်မှာပါလို့လည်းသူကပြောပါတယ်။တရုတ်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ကွန်မီတန်ပါတီဝင်သမ္မတဟောင်းမိုင်းတယောက်ဟာသူ့ရဲ့သမ္မတတက်တ တန်းဖြစ်တဲ့2008ခုနှစ်ကနေ2016ခုနှစ်အတွင်းမှာလည်းရေလက်ကြားဖြတ်ကျော်ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ခဲ့သလို2015ခုနှစ်ကလည်းစင်ကာပူနိုင်ငံမှာတရုတ်သမ္မတရှီဂျင်းပင်နဲ့ထိုင်ဝမ်ရေလက်ကြားရေးထိပ်သီးဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်ရှင်
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘယ်တီမိုးမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဒီတင်မောတိုက်လို့ပြောကြခဲ့တဲ့ Francis Scott Key တရားပြန်လည်တည်ဆောက်ရေး Federal ဆိုးရရန်မုံငွေအတီးပြုတ်ဖို့နဲ့စိတ်ကန်းလုပ်ငန်းတွေပြန်ပြီးတော့လဲပတ်ရေးအ мян ဆုံးလှုပ်ဆောင်ပေးဖို့မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူး West Mall ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကဘယ်တီမိုးကမ်းခြေရဲ့စိတ်ကန်းရေပြင်မှာပြင်းထန် event မျောစင်အရွယ်စားလောက်ရှိတဲ့စင်ကာပူအလံတင်ထားတဲ့ကုံသင်းမောကြီးကဓာအားပြတ်တောက်ပြီးတော့ဆက်ချူရင်းတဲ့အတွက်ဝင်ပြီးတော့တိုက်ခဲ့တဲ့အတွက်တရားတစ်ခုလုံးပြိုကျခဲ့တာပါဒီတရားပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ6ဦးအသက်ဆုံးခဲ့ရတယ်လို့တန်နဲ့ချီတဲ့အပြည့်အစည်အပိုင်းစာတွေကြောင့်မို့လို့စိတ်ကန်းလုပ်ငန်းတွေထိခိုက်ခဲ့ရတယ်လို့သင်းမောတွေပါအဲ့ဒီမှာပိတ်မိနေပါတယ်စိတ်ကန်းကိုအင်္ဂါနေ့ကလေးကပိတ်ထားလိုက်ရပါတယ်ဒါကြောင့်မို့လို့စိတ်ကန်းလုပ်ငန်းတွေမှာမှီခိုနေတဲ့လူပေါင်း15,000လောက်လဲအလုတ်အကိုင်းလက်မဲ့ဖြစ်ခဲ့ရပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကတော့တရားပြအစီအစီးတွေကိုရှင်းလင်းနိုင်မှုအနေနဲ့စိတ်ကန်းပြန်လည်လေပတ်နိုင်ရေးကနဦးအရေးပေါ်အကူအညီဖြစ်တဲ့အမေရိကန်ဒေါ်လာတန်း60ကိုသမ္မတဂျိုးဘိုင်ဒန်အဆိုရကအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့တရားပြန်ပြီးတော့တိဆောက်ဖို့ကုန်ကျစရိတ်ကတော့အနည်းဆုံးဒေါ်လာ1ဘီလီယံလောက်ထိရှိနိုင်တယ်လို့မေရီလန်းပြည်နယ်လွှတ်တော်အမတ်တွေကဖက်ဒရယ်အဆိုရတာဝန်ရှိတဲ့သူတွေကိုပြောကြားခဲ့ကြောင်းနီးစပ်တဲ့သတင်းရင်းမြစ်တွေကိုကိုကပြီးတော့ roll call သတင်း website မှာဖော်ပြထားပါတယ်သမ္မတဂျိုးဘိုင်ဒန်အဆိုရကတရားပြင်ဆင်လဲပတ်စရိတ်ကာမီဖို့ကတိပြုထားပေမဲ့ Republican တို့ဦးဆောင်တဲ့အောက်လွှတ်တော်နဲ့ Democratic ဦးဆောင်တဲ့အထက်လွှတ်တော်နှစ်ရက်စလုံးကဒီရန်မုံငွေကိုတရားဝင်ခွင့်ပြုပေးဖို့လိုအပ်တဲ့အတွက်အခုလိုမျိုး Maryland ပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းတောင်းဆိုနေတာလည်းဖြစ်ပါတယ်ရှင်ဧပြီလ၁ရက်နေ့တနင်္လာညရဲ့ထိတ်တန့်ရောက်တဲ့တွင်ကိုမက်ခီလေးနဲ့အတူကျမဆုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOR American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ ARD တိုင်းဖြာပုံအချင်းတော်မှာပြိပခအတ္တိကယုတ်ရဲလုံုံရေးတွေဘက်ကပြစ်ခတ်ရှင်းလင်းမှုဖြစ်စဉ်ဖြစ်ပွားခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ARD တိုင်းဖြာပုံအကျဉ်းတော်မှာမနေ့တနင်္ဂနွေနေ့ညနေပိုင်းတုန်းကနိုင်ငံရေးအကျဉ်းသားတွေနဲ့တခြားအကျဉ်းသားတွေအချင်းများခဲ့ပါတယ်။ဒီအထူးကယုံကိုဖြုတ်ခွင်းမှုအတွက်ထောင်ပြင်ပကနေရောက်ရှိလာတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လည်းဒဏ်ရာရတဲ့သူတွေရှိခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတဒါဇင်ကျော်ကိုအာဏာပိုင်တွေဘက်ကတိုက်ပိတ်လိုက်တယ်လို့နိုင်ငံရေးအကျဉ်းသားကူညီရေးအဖွဲ့အစည်းတွေကပြောပါတယ်။အကျဉ်းတော်တွေကအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
မနေ့ကမတ်လ31ရက်နေ့ကဖြစ်ပွားခဲ့တဲ့ဖြာပုံတောင်ကနိုင်ငံရေးအကျဉ်းသားတွေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့ပြစ်ပခတ်ကိုစစ်ကောင်စီနဲ့ရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ပြစ်ခတ်ဖြိုခွင်းခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးက VOA ကိုပြောပါတယ်
။အကြီးအကဲဝန်ထမ်းတွေကအဲသူတို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်နဲ့ရဲကိုဒါထိကြုံနေနေဖို့ဆိုရခေါင်းစဉ်နဲ့ခေါ်ခဲ့တာရှိပါတယ်။သူတို့တွေဝင်သွားပြီးမကြခင်မှာပဲပေါ့เนาะကျွန်တော်တို့တနက်ပြစ်ခတ်တန်တွေလည်းကြားရဲလို့ကျွန်တော်တို့ဒီအဲ့ဒီအနီးနားမှာရှိတဲ့လူတွေရဲ့ကျွန်တော်တို့ရဲ့ပြောဆိုချက်တွေပေါ်မှာမူတည်ပြီးမှကျွန်တော်တို့ကထုတ်ပြန်တာဖြစ်ပါတယ်ပြစ်ခတ်တယ်ပြစ်ခတ်ပြီးတာနဲ့ဖြိုခွင်းမှုဖြစ်တယ်ပေါ့เนาะဖြိုခွင်းတဲ့ချိန်မှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားအပါအဝင်အဲရာဇဝတ်အကျဉ်းသားတွေရောစုစုပေါင်း18ဦးဒဏ်ရာခဲ့ပါတယ်ကျွန်တော်ဒါနောက်ဆုံးအချိန်တွေပေါ့เนาะအခုတိုက်ပိတ်လိုက်ပြီလို့လည်းသိရပါတယ်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီး ARD တိုင်းအကျဉ်းဦးစီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိပါဘူးပြိပခစတင်ဖြစ်ပွားရတဲ့အကြောင်းရင်းကိုသေချာမသိရသေးပေမဲ့ထောင်အာဏာပိုင်တွေဘက်ကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးကိုတိုက်ထွန်းဦးကအခုလိုပြောပါတယ
်အချင်းဦးစီးဘက်ကတော့သူတို့ကိုပေါ့နော်ဒါအချင်းသားတွေကအသက်အန္တရာယ်ချင်းချောင်းမှုမျိုးလုပ်ပြီးမှထောင်ပေါရန်ချက်စီရယ်ဆိုတဲ့အကြောင်းပြချက်ကိုတော့အချင်းဦးစီးဘက်ကပြောဆိုရမျိုးရှိပါတယ်သူတို့လည်းပဲမြေပြင်ရဲ့တကယ်အစ်စ်မန်တော့အတန်တခုထုတ်ဖို့အတွက်ဆိုရင်ကျွန်တော်တို့ကဒီအချင်းသားတွေရဲ့အတန်ကိုလည်းကျွန်တော်နားဆွင့်ရမှာဖြစ်တယ်ပေါ့နော်အခုလက်ရှိမှာတော့ကျွန်တော်တို့အကြီးအကဲဌာနရဲ့ပြောဆိုမှုတွေကတနက်ပြစ်ခတ်ပြီးမှညင်အောင်ထိန်းရခြင်းဖြစ်တယ်ဆိုတော့ရှူတော့ကိုတော့သူတို့ပြောနေရရှိပါတယ
်အချင်းတောင်တွေမှာအခုလိုပြိပခတ်တွေဖြစ်ပွားတိုင်းထောင်အာဏာပိုင်တွေကပြစ်ခတ်နှိမ်နင်းလေးရှိတာကြောင့်မိသားစုဝင်တွေကလည်းစိုးရိမ်ပူပန်နေကြတာပါ2023ခုနှစ်ဇန်နဝါရီလမှာဖြစ်ပွားခဲ့တဲ့ ARD တိုင်းကပသိမ်ထောင်အတွင်းစူပူမှုမှာလည်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်နိုင်ငံရေးအကျဉ်းသားကိုဝေရန်ဖြိုးသိမ်းဆုံးခဲ့ပါတယ်ပြီးခဲ့တဲ့မတ်လ16ရက်နေ့ကလည်းတဝဲအချင်းထောင်ကနိုင်ငံရေးအချင်းသားကိုဝင်းတီဟာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့လို့သိမ်းဆုံးခဲ့ပါတယ်။ထောင်ပေါက်ပြေးလို့6လမ်းပြစ်ခတ်ရင်ထိမှန်သိမ်းဆုံးခဲ့တာလို့ အချင်းဦးစီးဌာနကနောက်ပိုင်းမှာမိသားစုစီကိုအကြောင်းကြားခဲ့ပါတယ်။တနိုင်ငံလုံးကအချင်းထောင်တွေမှာနိုင်ငံရေးအကျဉ်းသားတွေဟာဖိနှိပ်မှုမျိုးစုံကိုခံစားနေရပြီးလုံလောက်တဲ့ဆေးကုသခွင့်ကိုလည်းမရပါဘူးလို့အချင်းသားကူညီရေးအဖွဲ့တွေကပြောပါတယ်။အခုချိန်ထိတနိုင်ငံလုံးကအချင်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသား2290ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့နောက်ဆုံးထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့အချက်လက်တွေဟာမှန်ကန်မှုမရှိဘူးဆိုပြီးညင်းပယ်ထားပါတယ်ခင်ဗျာ
။ဒါကတော့ AR တိုင်းဖြာပုံအချင်းတော်မှာအချင်းသားတွေအချင်းများတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်လို့ဒဏ်ရာအပြင်းထန်ရကြသလိုဒါဇင်နဲ့ချီတိုက်ပိတ်ခံရတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာကုံသွယ်ရေးလမ်းကြောင်းကအရေးပါတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ကဇက်တိုက်သိမ်းပိုက်နေတဲ့သတင်းကိုတင်ပြပေးချင်ပါတယ်။တရုတ်နဲ့မြန်မာကုန်သွယ်ရေးမှာအရေးပါတဲ့ကချင်ပြည်နယ်ဗမော်ခရိုင်မိုးမောက်လွယ်ကျဲကားလမ်းပေါ်ကအဓိကတပ်စခန်းဖြစ်တဲ့စိန်လုံတပ်စခန်းကိုဒီကနေ့မနက်ပိုင်းမှာတော့ကချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းယူလိုက်နိုင်ပါတယ်။မိုးမောက်လွယ်ကျဲလမ်းကြောကစစ်ကောင်စီတပ်စခန်းကြီးငယ်စုစုပေါင်းတရာစင်နီးပါးကို KIA ကသိမ်းယူထားလိုက်နိုင်တာဖြစ်ပါတယ်။ဗမော်ခရိုင်တွင်းမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကိုထိန်းချုပ်ထားနိုင်တယ်လို့ဗမော်မျိုးကိုပါဝင်းရလာတဲ့အနေအထားကိုရောက်နေပါတယ်။တရုတ်နယ်စပ်နဲ့ဆက်သွယ်ထားတဲ့မိုးမောက်လွယ်ကျဲလမ်းကတိုက်ပွဲတွေအခြေအနေကိုရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်
။မိုးမောက်လွယ်ကျဲလမ်းကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကမတ်လ28ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့ပြီးမတ်လ28ရက်နေ့မှာအရေးကြီးတပ်စခန်းတစ်ခုဖြစ်တဲ့ရောယုံတပ်စခန်းကိုတင်းယူခဲ့တယ်လို့ဒီကနေ့မနက်မှာတော့နောက်ထပ်အရေးကြီးတပ်စခန်းတစ်ခုဖြစ်တဲ့စိန်လုံစခန်းကိုထပ်မံတင်းယူလိုက်တာပါ။စိန်လုံစခန်းတင်းယူလိုက်ပြီးတဲ့နောက်မိုးမောက်လွယ်ကျဲလမ်းမပေါ်ကစစ်ကောင်စီတပ်စခန်းအားလုံးနှီးပါးကိုတင်းယူလိုက်နိုင်ပြီဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်။မနေ့ကမိုးထုတ်တဲ့အချိန်တွေကနဲ့ကျွန်တော်တို့ကိုတက်တာဖြစ်ပါတယ်။အဲဒီနေ့မိုးလေးနဲ့ခုနနာရီ30မိနစ်ပေါ့နော်။အဲအဲ့ဒီချိန်မှာ easy ကျွန်တော်တို့အဲတင်းပိုက်လုပ်ရပါပြီ။စင်လုံးကပါပေါ့နော်။စင်လုံးပတ်သက်တာ။အားလုံးကတော့အဲလွေချင်နဲ့မိုးမောက်ကြားကအာမီကြည့်ရမယ်ဒီကာကိနအလုပ်ပေါင်းလို့ရှင်တော့အဲ73ခုလောက်ရှိပါပြီခင်ဗျအဲလုံးလုံးစရတော့ဟုတ်ပါတယ်ကကဆပြင်းစင်သွားတာဖြစ်ပါတယ
်စိန်လုံးစခန်းသိန်းတိုက်ပွဲမှာလက်နက်အများပြသိမ်းယူရရှိကြောင်းနဲ့နှစ်ဖက်အထိခိုက်များပြကြောင်းသတင်းတွေထွက်ပေါ်နေပါတယ် KIA ပူးပေါင်းတပ်တွေဟာ28ရက်နေ့ကရောယုံတပ်စခန်းကိုသိမ်းယူပြီးနောက်လွယ်ကျဲမြို့ကိုဝိုင်းပတ်ပိတ်ဆို့ထားကြောင်းလွယ်ကျဲအခြေစိုက်တပ်စခန်းကိုထွက်ခွာဖို့ညှိနှိုင်းနေကြောင်းတရင်တို့ထပ်ပေါ်ခဲ့ပြီမဲ့ဘုံမူကြီးနော်ဘူးကတီးပြူတာမျိုးတော့မရှိပါဘူ
းအဲလွန်ကျေကတော့ကိုယ်တိုက်ပဲရှိပါတယ်အဲတိုက်ပွဲလည်းမရှိဘူးအဲကကဆတွေလည်းကိုယ်တိုက်ပဲရှိပါတယ်ကုလလုံးဆရာပေါ့လေနော
်မိုးမောက်ဒေသခံတွေကတော့လွယ်ကျေမြို့ကန်အချို့ဟာတိုက်ပွဲဖြစ်ပွားလာမှကြောင်း KIA ထိန်းချုပ်ရာမိုင်းကြာရန်နဲ့မန်စီလွယ်ကျေလမ်းပေါ်ကအင်ဘာပါရွာတွေဘက်ကိုတင်းရှောင်လာတာရှိကြောင်းပြောပါတယ်ဒီကနေ့မနက်အစောပိုင်းမှာတော့အင်ဘာပါနဲ့မန်စီကြားမှာရှိတဲ့ဂျမန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတာကြောင့်အရသာအချို့သေဆုံးတာရှိကြောင်းဘုံမကြီးနော်ဘူးကပြောပါတယ
်မနေ့ညပေါ့နော်ဒီမနေ့အစောကြီးလို့ပြောမှာပေါ့အဲတနာရီဝန်းကျင်တဲ့ချိန်မှာဂျမန်ဆိုတဲ့ရွာမှာစက္ကစဘက်ကနေလေနဲ့ဘုံကျဲတာအဲ့ဒီနေရာကတော့အဲဒီကာသမားဒီကြီးတွေပေါ့နော်အဲခဏနားနေတဲ့ကြီးတစ်ဆောင်နေရာဖြစ်ပါတယ်ဆိုတော့အဲကားတွေလည်းနာဗင်မှာအစ်ကြတာပေါ့နော်ဆိုတော့အဲသူတို့ဘုံကျဲလို့ကားလည်းတော်တော်များများပဲဖြစ်စီသွားတယ်အဲတော့အဲကားသမားဒီလည်းငါးယောက်ကတော့ဖြစ်သွားတယ်တဲ့အဲတုံးယောက်တော့တန်ညာရတယ်လို့အဲပြောတယ်တန်ညာတော့ပြည်ရင်ခံရတယ်လို့ပြောကြတာ
ဒေတာတွင်သတင်းမီဒီယာအချို့ကဒီရင်တန်းတွေဟာလွဲကျဲစစ်ကောင်စီဘက်ကတိတ်ဆောင်လာသူတွေဖြစ်ကြောင်းဖော်ပြပေမဲ့ဘုံမကြီးနော်ဘူးကတော့အဲ့ဒီလိုသတင်းမရကြောင်းပြောပါတယ်ဒီလ26ရက်နေ့ကမိုးမောက်မြို့မြောက်ဖက်ကမြကြီးနားဗမော်လမ်းပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကို KIA ကသိမ်းယူခဲ့တယ်လို့ဒီကနေ့မှာတော့မိုးမောက်မြို့အရှိတ်မိုးမောက်လွယ်ကျဲလမ်းပေါ်ကစစ်ကောင်စီတပ်စခန်းအားလုံးကို KIA ကသိမ်းယူလိုက်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမန်စီမြို့နယ်အရှိတ်ပိုင်းကစစ်ကောင်စီတပ်စခန်းအချို့ဆွန့်ခွာလာတွေရှိတယ်လို့ KIA ကသိမ်းယူတာတွေလည်းရှိခဲ့ပြီးတော့မန်စီမြို့တောင်ဘက်ကစီခန်းကြီးတပ်စခန်းကိုလည်း KIA ကဖေဖော်ဝါရီလအတွင်းမှာသိမ်းယူခဲ့တာကြောင့်မန်စီမိုးမောက်နဲ့ဗမော်မျိုးတွေဟာစီရီးအရချင်းချောက်ခံရတဲ့အခြေအနေကိုရောက်ရှိနေပါတယ်။လက်ရှိဗမော်မျိုးအခြေအနေကိုဒေသခံတဦးကအခုလိုပြောပါရစေ။အ
ဲမရှိတဲ့ကပြည်သူအားဖြင့်ပေါ့ခရင်ဒီကပြင်းထန်ထားပြီးဘောနော်နောက်ဒီမော်ကလည်းဒီကျေလည်းတော်တော်များများပြင်းထန်သွားပြီးဒီမော်ကတော့တက်ပြီးဘုံလို့အဲ င်းကြီးကတိမ်လိုက်ပြီးပေါ့နော်အခုပုံမမျိုးတော့ vulnerable နေထားမှရှိတယ်ပေါ့ပုံမမျိုးလည်းဥပေါ်နေတဲ့တစ်ဖက်ရှိတယ်လေပစ္စည်းတွေပါလေချေချောက်ပြကြတော့ပုံမျိုးကကြံစားစား
ဒါကတော့တရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းကအရေးပါတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ကဇက်တိုက်သိမ်းပိုက်နေတဲ့သတင်းကိုကိုစီသူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရခိုင်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်စစ်ပြေးဒုက္ခတဲ့တသိန်းကျော်ရှိလာနေပြီလို့ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။စစ်ကောင်စီနဲ့ AA ရခိုင်တပ်တော် AA ကြားမှာတိုက်ပွဲတွေဖြစ်ပွားနေတာ၄လကြာမြင့်လာပြီဖြစ်တယ်လို့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကလည်းတသိန်းကျော်ရှိသွားပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။ဒါအပြင်ရခိုင်မှာကုန်စည်နှုန်းတွေကလည်းအစမတန်မြင့်တက်နေသလိုလူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းမရတာကြောင့်စစ်ပြေးဒုက္ခတွေမှာစားနဲ့ရိတ်ခါနဲ့နေထိုင်ရေးတွေအခက်တော်တော်ကြုံနေရတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားဒီကနေ့အထိတိုက်ပွဲတွေအပြင်းအထန်ဖြစ်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သိမ်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီအပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာကုန်းလန်းတွေရေလန်းတွေအပြင်ဖုန်းနဲ့အင်တာနက်လိုင်းတွေပါဖြတ်တောက်ခံထားရတယ်လို့ကုန်စည်စီးဆင်းမှုတွေလည်းပိတ်ပင်ခံထားရတာကြောင့်ဒုက္ခသည်ကူညီရေးအဖွဲ့တွေအနေနဲ့လည်းတွားရောက်ကူညီဖို့ခက်ခဲနေကြတာပါလက်ရှိမှာတော့စစ်ပေးဒုက္ခသည်တွေဟာစားနဲ့ရိတ်ခါရှာပါတာတွေအပြင်နေထိုင်ဖို့အတွက်ပါခက်ခဲနေကြတယ်လို့ကြောက်တော့ဒေသခံစစ်ပေးဒုက္ခသည်တူကပြောပါတယ
်အခုလက်ရှိအနေထားကတော့သူတို့ကပါလာတဲ့ပေါ်လိုလက်ဝဲလက်စားတွေကိုထုခွေရောင်းချပေါ့ဗျာဟိုဒီတိုင်းပဲဂျုံတလို့စားနေရတာပေါ့နောက်ပြီးတော့ဒီโอเคခင်ဗျာဒီဆေးဝါးကစသူတို့ဒီစားသောက်ရေးကုန်ပစ္စည်းတွေကစအကုန်လုံးဈေးနှုန်းကနေဆေးစားလောက်ကိုတက်တာလေဟိုအယူအန်ယူတို့လည်းဒီဝင်ရောက်ပြီးတော့ဟိုကုညာကိစနေတာတင့်နေဆားမှမရှိဘူးလေအဲ့တော့တော်တော်လေးအခက်ခဲရှိတယ်ဘုရားထရတာ
ရသေးတော်မျိုးနဲ့တစ်ခုလုံးကိုအေအေကတင်ပိုက်ထားတယ်ဆိုပေမဲ့လုံခြုံရေးအနေထားအရစစ်ဘေးဒုက္ခတွေကိုမိမိနေရက်ကမပြောင်းနိုင်သေးတာကြောင့်ဖြစ်တယ်လို့နေထိုင်နေကြရတယ်လို့လည်းသူကဆက်ပြောပါတယ်
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ဒီရသေတော်မျိုးနေမှာဆိုလို့ရှိရင်တော့ဒီနီးဟိုနီးစက်တဲ့ရွာတွေနောက်ပြီးတော့ဒီတောက်တန်းတွေပေါ့အဲ့လိုနေရာမှာဒီတော့ဥမီလကောင်းတွေပေါ့ဟိုတတားအောက်တွေပေါ့ဗျာတတားအောက်တွေမှာနေပြီးတော့ဖီလေးထိုးဟိုအဲ့လိုနေရတဲ့လူတွေရှိတယ်နောက်ပြီးတော့ဒီရွာတွေမှာဟိုကိုကဲ့ပြီးတော့နေရတဲ့လူတွေရှိတယ်အခုတတိမပြန်ရသေးဘူးအပြင်လို့မရသေးဘူးပေါ့နော်
ဒါအပြင် AA သိမ့်ပိုက်ထားပြီးဖြစ်တဲ့ကြောက်တော်မျိုးနယ်မှာဆိုရင်လဲစစ်ဘေးဒုက္ခသည်စခန်း6ခုအထိရှိနေပြီးလာရောက်ကူညီထောက်ပံ့သူတွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ကြောက်တော်ဒေသခံအမျိုးသမီးတူကပြောပါတယ
်။ဟုတ်ကဲ့ဒီကျမတို့ကြောက်တော်ဖက်မှာဆိုရင်ခုဒီစစ်ဘေးဆက်ကဆက်ကြီးဆောင်တွေနောက်ဖက်ပြည့်ရဲ့ဒီကြောက်တော်ကငိုတွေရရှိတဲ့စစ်ဘေးဆောင်တွေအများကြီးပေါ့နော်။ဒါနဲ့သူတို့ကိုကူညီတဲ့သူတွေကအရင်နေ့တည်းအဲ့လိုမျိုးဖြစ်နေတာပေါ့အဲဆိုတော့ဒီသူတို့တွေအဲဆောင်းနေဆောင်းဝင်နေရတွေအခက်ကြီးဖြစ်နေတယ်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့နော်ဟုတ်ကဲ့
ဒါအပြင်ဒုက္ခသည်စခန်းတွေမှာနွေရာသီရောက်လာတာနဲ့အမျှတောက်သုံးရေရှားပါတာတွေနဲ့မတန့်ရှင်းတဲ့ရေတွေကိုတောက်သုံးနေရတာကြောင့်ဝမ်ပြက်ဝမ်ရှော့ဖြစ်တာတွေလည်းရှိနေတယ်လို့ဒေသခံစစ်ဘေးဒုက္ခသည်ကူညီသူတွေကပြောပါတယ်ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဒေသခံတွေအရက်ဖက်အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေမှာရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်3သိန်းကျော်အထိရှိနေတယ်လို့ဖော်ပြထားတာတွေ့ရပါတယ်ဒုက္ခသည်တွေကိုရခိုင်တပ်တော်နဲ့ဒေသခံကူညီရေးအဖွဲ့တွေကစားနှင်းရိတ်ခါနဲ့ကျန်းမာရေးစောင့်ရှောက်မှုတချို့ပေးနေပေမဲ့နောက်ထပ်လိုအပ်နေတဲ့ကြောင်းဒုက္ခသည်တွေကပြောဆိုကြပါတယ်မြန်မာနိုင်ငံအဝှမ်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူဦးရေ 1.8 သန်းကျော်ရှိလာနေပြီးအဲ့ဒီထဲကလူဦးရေ 2.5 သန်းကျော်ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခတွေနဲ့မလုံခြုံမှုတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေရသူတွေဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီအပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ကအစီအရေးအခြေအနေစူးစီးပြီးတော့ကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံရေးစီရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားရဲ့အတိုင်ပင်ခံတို့ပူးပေါင်းဆောင်ရွက်မဲ့သတင်းကိုတင်ပြပေးကြပါရစေ။ပြည်နယ်တွင်းမှာနိုင်ငံရေးစီရေးအခြေအနေနဲ့လူသားချင်းစာနာထပ်ထားမှုအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့ဌာနအတိုင်ပင်ခံ Darius Cholas နဲ့K3C တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့တွေ့ဆုံတဲ့အချိန်မှာတင်ပြဆွေးနွေးနိုင်ခဲ့ပါတယ်လို့တွေ့ဆုံခဲ့တဲ့ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့အတွင်းမှူးနှစ်ဦးအောင်စံမြင့်က VOA ကိုအတည်ပြုပြောဆိုပါတယ်။ အဖွဲ့တဖွဲ့ချင်းရဲ့ဒေတာတွေအခြေအနေတွေကိုအမေရိကန်ဘက်ကအသေးစိတ်နားထောင်ခဲ့ပြီးတော့တိုင်းရင်းသားအဖွဲ့တွေနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးရေးကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်ဆိုတာကိုအမေရိကန်ဘက်ကပြန်လည်တုံ့ပြန်ခဲ့တယ်လို့လည်းဆိုပါတယ်သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်မြတဇင်အောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာ Federal Democracy စနစ်ဖော်ဆောင်ရေးအတွက်ရွရွချွန်ချွန်စူးစမ်းဆောင်ရွက်နေကြတဲ့ K3C လို့ခေါ်တဲ့အတိုင်းသားလက်နက်ကိုင်ကချင်လွတ်လပ်ရေးအဖွဲ့ KIA ၊ကရင်မျိုးသားအစည်းအရုံး KNU ၊ကရင်မျိုးသားတူတဲ့ပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့လေးဖွဲ့နဲ့ပြီးခဲ့တဲ့မတ်လ28ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့တယ်လို့ American နိုင်ငံသား၏အတိုင်းမင်ခန် Derek Shulley က Twitter လို့ခေါ်တဲ့ X လူမှုကွန်ရက်မှာရေးသားထားပါတယ်နိုင်ငံကတိုင်ဝမ်အနေနဲ့အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီတွေတိုးပေးနိုင်မှုနဲ့မြန်မာပြည်သူတွေအတွက်ပိုကောင်းတဲ့အနာဂတ်ဖြစ်လာအောင်လုပ်နိုင်မယ့်ခြေလှမ်းတွေကိုဆွေးနွေးခဲ့တယ်လို့ American နိုင်ငံညာရေးဌာနအတိုင်ပင်ခံ Derek Shulley က X လူမှုကွန်ရက်စာမျက်နှာမှာရေးထားတာပါ K3C နဲ့ American နိုင်ငံညာရေးဌာနအတိုင်ပင်ခံ Derek Shulley နဲ့တွေ့ဆုံခဲ့တဲ့အချိန်မှာဘာရီတင်ပြခဲ့တယ်လေဆိုတာကီနီမျိုးသားတွတ်တဲ့ပါတီ KMPP အတွင်းမှုနှစ်ဦးအောင်ဆန်းမြင့်က VOA ကိုပြောပါတယ်
။ဒီလိုဆိုကျွန်တော်တို့ပြည်နယ်ထဲမှာရှိနေတဲ့နိုင်ငံရေးစီးပွားရေးနဲ့နိုင်ငံတကာကျန်းစာနာထားတာမှုရှိနေတဲ့ဘက်ကျွန်တော်တို့သူ့ရှင်းပြရတယ်။ကျွန်တော်တို့ကလည်းအဖွဲ့ကလည်း၃လေးဖွဲ့ဆိုတော့ကျွန်တော်တို့ထိကတ်တဲ့ပြောမှာသူတို့ကလည်းနိုင်ငံရေးဌာနအနေနဲ့လည်းသူတို့ဆက်ပြီးမှကျွန်တော်တို့ cooperation လုပ်သွားမယ်၊ပူးပေါင်းဆောင်မှုလုပ်သွားမယ်။ဒါနဲ့ပဲပြီးသွားတာပါ။နော်ဒီကမ္ဘာကြီးလာကျန်းစာနာစာသားမှုတွေနဲ့ပတ်သက်လို့လည်းအခြေအနေဆောင်ရွက်သွားမှာဖြစ်လာပါတယ်နော်။ဒါနဲ့အကြည့်ကြည့်ကြရတော့ဒါမှမများဘူးဖြစ်တယ်။
2021 February မှာအာနာသိမ့်ခဲ့တဲ့စစ်ကောင်စီအနေနဲ့မြန်မာနိုင်ငံပြည်ပခအကြက်တဲကိုဖြည့်ရှင်းနိုင်မှုကြိုးစားတဲ့အနေနဲ့ဘုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ဖို့အာဆီယံနိုင်ငံတွေကတောင်းဆိုထားသလိုအမေရိကန်နဲ့အနောက်အင်အားကြီးနိုင်ငံတွေကလည်းပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်ဖို့စစ်ကောင်စီပေါ်ဖိအားပေးခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတကာတောင်းဆိုချက်တွေကိုလစ်လျူရှုတဲ့အပြင်အပြစ်မဲ့အရက်သားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတာကြောင့်ပို့ပြီးတော့ပြင်းထန်တဲ့ PR တွေပေးဖို့အတိုက်ခံအင်အားစုတွေကဆက်ပြီးတော့တောင်းဆိုနေပါတယ်။စစ်ကောင်စီရဲ့သဘောထားအမှန်ကိုနိုင်ငံတကာကလည်းပို့ပြီးတော့သတိထားလာမိနေပြီလို့ဥအောင်ဆန်းမြင့်ကပြောပါတယ်
။စစ်ကောင်စီရဲ့နေနိုင်ငံတွေမှာဒီပြစ်ကားကိုဖြည့်ဆင်းနေတဲ့နိုင်ငံမှမှန်ကန်ဘူးဆိုတာနိုင်ငံကလည်းသိနေပါလေ။ရှိနေတဲ့ပုံမှာသူတို့ဒီနိုင်ငံကစစ်ဆန်ရေးတွေအမှသူပေါင်းဆောင်ရမှုတွေတော့တတိယနေ့ရောက်ကြလာဆိုကျွန်တော်တို့တွေ့နေနော်ဒါကြတော့လက်ရှိကျွန်တော်တို့အားလုံးကတော့တန်းကြီးမှာကျွန်တော်တို့စနစ်ပြည်နယ်နိုင်ငံအဖြစ်ကိုကျွန်တော်သွားမယ်ဆိုရင်တော့ကျွန်တော်တို့အားလုံးကတော့ change ဖြစ်လို့နော်ဒါလည်းနိုင်ငံကတော့အခုအားလုံးပြည်လာကြတယ်ဖြစ်တယ
်လူမျိုးစုလက်နက်ကင်အဖွဲ့နဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေတိုက်ရင်အလိုက်လက်နက်ချနေဆက်ဖြတ်ကျော်ထွက်ပြေးတာတွေရှိသလိုစခန်းတွေကိုလည်းလက်လွတ်ဆုံးရှုံးနေတာပါဒီလိုအချိန်မှာပဲအမေရိကန်ဘက်ကလက်နက်ကင်လူမျိုးစုအဖွဲ့တွေနဲ့တွေ့ဆုံတာပါနိုင်ငံရေးလီလာတုံသက်သူတဦးကတော့အခုလိုပြောပါတယ
်နေရာလိုစင်းနေလူသိရှင်ညာကိုလိုတွေ့လာတာကထူးခြားတယ်ခြေလမ်းအသစ်လိုပြောရမယ်ထင်တယ်အမေရိကန်ရဲ့မြန်မာနိုင်ငံရေးပေါ်ချင်းကတာကပို့ပြီးတော့ပြည်ပြင်လာတယ်ပို့ပြီးတော့သရုပ်ပေါ်လာတယ်လို့ပြောလို့ရနိုင်မယ်ထင်တယ်ရှေ့ကိုတိုးလာတယ်ပေါ့လက်တွေ့မြန်မာနိုင်ငံရေးချင်းနေအပေါ်မှာပို့ပြီးတော့ခြေရောက်ရောက်ချင်းကလာတဲ့သဘောဖြစ်နိုင်တယ်
မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ Burma Act ဥပဒေအရလူသားချင်းစာနာတဲ့အကူအညီတွေစီးရေးပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်နေသူတွေမြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုနည်းပညာအကူအညီတွေပေးဖို့ပြီးခဲ့တဲ့ရက်ပိုင်းက American လွှတ်တော်ကအတည်ပြုလိုက်တာမို့သမရဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြီးနောက်မှာပဲအမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံ Derek Shulley ကအခုလိုတိုင်းသားအဖွဲ့တွေနဲ့တွေ့ဆုံလာတာပါစစ်ကောင်စီကတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုနေပါအောင်အမေရိကန်ကနှီးမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့ဆွဆွဲသလိုအမေရိကန်ကာကွယ်ရေးအသုံးစရိတ် NDA အောက်မှာ Burma Act ဥပဒေအရမြန်မာဒီမိုကရေစီရေးအတွက်ဒေါ်လာ120တန်းအထောက်ပံ့ပေးမယ့်အစီအစဉ်ဟာဒီမိုကရေစီရေးလို့အကြောင်းပြပြီးတရုတ်ရဲ့ဩဇာအရှင်ဝါကိုထိန်းနိုင်ဖို့ဆိုတဲ့တရုတ်နိုင်ငံဝိုင်းပတ်ထိန်းချုပ်ရေးမူဝါဒ China Containment Policy ရမြန်မာနိုင်ငံကိုအသုံးချတာဖြစ်တယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ရှင်
ဒါကတော့အမေရိကန်နိုင်ငံသားရဲ့ဌာနအတိုင်းအမြန်ကနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့၃ဖွဲ့တွေ့ဆုံဆွေးနွေးတဲ့သတင်းမင်းမြတ်စင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voeburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ1ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလှိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်ပတ်စုအစီအစဉ်ကိုတင်ဆက်ပေးစီမှာတယ်ဒီသတင်းမှာတော့စစ်ကောင်စီအကြမ်းဖက်မှုရပ်ဖို့နိုင်ငံတကာတောင်းဆိုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုနိုင်ငံတကာအနေနဲ့လက်မခံဖို့စစ်ကောင်စီခေါင်းဆောင်ကတိုက်တွန်းနေချိန်မှာပဲမြန်မာနိုင်ငံတဝက်မှာစစ်ရေးပြည်ပခါတွေကအရှိန်ပြင်းနေစေဖြစ်ပြီးတော့နိုင်ငံတကာဘက်ကတော့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုနေပါတယ်။ရန်ကုန်ကစူးစီးတင်ပြထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ပြပေးထားပါတယ်ရှင်။
မတ်စကောစီက89နှစ်မြောက်တက်မတော်နေ့စီးပြခန္ဓာကိုနေပြည်တော်မှာရခင်ပုံမှန်နှစ်တူလို့မဟုတ်ဘဲနဲ့ညနေပိုင်းမှာကျင်းပပါရယ်လေးရင်ရဟတ်ရင်နဲ့စွန့်ရည်ပြအလေးပြုပြန်တမ်းမှုတွေပါဝင်မယ်ဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူကပြောခဲ့ပေမဲ့ဒီနှစ်စီးပြမှုမှာအရင်လိုမျိုးလက်နက်စမ်းတွေမပါဝင်သလိုစီးပြအင်အားလည်းပုံမှန်ထက်နည်းသွားတယ်ဆိုပြီးတော့အကဲခတ်တွေကတော့တုံ့တက်ပါရယ်စစ်ကောင်းဆောင်ရဲ့စီးပြမေကွန်းထဲမှာတော့ NUG ဂျာကလာမျိုးသားညီညွတ်ရေးအစိုးရနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာအကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အတွက်နိုင်ငံတကာအနေနဲ့သူတို့ကိုအတိမတ်ပြုထောက်ခံမှုတွေမလုပ်ဖို့ဆိုပြီးတော့တိုက်တွန်းပါတယ်။တစ်ချိန်တည်းမှာတော့အနောက်နိုင်ငံတချို့ရဲ့ထုတ်ပြန်ချက်ထဲမှာစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပဲမိမောင်းထိုးထောက်ပြခဲ့ကြပါတယ်။မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေကြောင့်ရပ်သားလူနေအိမ်တွေ၊ကျောင်းတွေ၊လူမှုဝန်ဆောင်မှုအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရတယ်လို့ဗြိတိန်နိုင်ငံ Indo-Pacific ရေးရာဝန်ကြီးကသူ့ရဲ့ဗီဒီယို message မှာပြောဆိုသွားပါတယ်။
As the military regime hold parade
တံရော်နေအထိမ်းအမှတ်အနေနဲ့မြန်မာစစ်တပ်ကနေပြည်တော်လမ်းမတွေပေါ်မှာစစ်ရေးပြအခမ်းအနားတွေကျင်းပနေပေမဲ့မြန်မာပြည်သူပြည်သားတွေကတော့နိုင်ငံတော်ဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒုက္ခပေါင်းများစွာကိုခံစားနေရပါတယ်။ပြည်သူပေါင်း18တန်းကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပြီးလူ3ဦးထဲကတအူးမှပြိပခါတွေကြောင့်ကိုယ့်ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးဖို့ဖိအားပေးခံနေရပါတယ်။မြန်မာစစ်တပ်လက်ထက်မှာမြန်မာပြည်သူပြည်သားတွေဟာချောက်မက်ဖွယ်အကြမ်းဖက်မှုတွေကိုရင်ဆိုင်ခံစားနေရပါတယ်။လေကြောင်းတိုက်ခိုက်တာ၊လက်နက်ကြီးနဲ့ပစ်ခတ်တာ၊မီးရှို့ဖျက်ဆီးတာတွေဒီလိုနေလန့်တွေကိုအသုံးပြုပြီးတော့လူနေအိမ်၊ကျောင်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုပေးတဲ့နေရာတွေအပြင်ဝတ်ပြုကိုယ်ပယ်ရာနေရာတွေကိုပါဖျက်ဆီးနေကြတာဖြစ်ပါတယ
်။မြန်မာနိုင်ငံဆိုင်ရာကဏ္ဍတန်ယုံကလည်းတပ်မတော်နေဆိုင်ရာထုတ်ပြန်ချက်မှာဒီမြန်မာစစ်တပ်ကိုရှုံချပါတယ်။စစ်တပ်ရဲ့အခမ်းကဏ္ဍဟာပြည်သူတွေကိုစောင့်ရှောက်ဖို့နဲ့တိုင်းပြည်ကိုကာကွယ်ဖို့ဖြစ်ပြီးတော့မြန်မာစစ်တပ်ဟာဒီတာဝန်တွေကိုထမ်းဆောင်ဖို့ဆက်ပြီးတော့ပြက်ကွက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုကျူးလွန်တာတွေကိုရပ်တန့်ဖို့ထပ်မံတောင်းဆိုပြီးတော့လူခွင့်ချိုးဖောက်တာတွေကိုကနေဒါနိုင်ငံအနေနဲ့အပြင်းထန်ဆုံးရှုံချတယ်ဆိုပြီးတော့ထုတ်ပြန်ခဲ့ပါရယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ရဲ့တမ်ရော်နေမေကွန်းမှာတော့နိုင်ငံတွင်းတည်ငြိမ်ညှိနှိုင်းလောင်အောင်လို့ဆောင်ရမယ်ဆိုတာကိုထည့်သွင်းပြောဆိုထားပေမဲ့အဲ့ဒီနေမှာတွေမှာတချို့ဒေသတွေမှာတော့တိုက်ပွဲပြင်းထန်မှုတွေကြောင့်ဒေသခံတွေရတဲ့မီဖြစ်ခဲ့ရပါတယ်။ရခိုင်ပြည်နယ်အမ်းမြုံနယ်ထဲမှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြတိုက်ပွဲပြင်းထန်ခဲ့ပြီးတော့လေကြောင်းတက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးတန်တွေနဲ့ပစ်ခတ်တန်တွေကြောင့်ဒေသခံတွေစိုးရိမ်နေရပြီးတော့အားလုံးပဲဒီဘေးလွတ်ရာကိုမရှောင်နိုင်ဘူးလို့ပြောကြပါတယ
်။စိုးရိမ်မှုတွေကလည်းဘယ်လိုတော့မှမသိဖြစ်နေတာပဲ။ဘယ်လိုကြည့်ရအောင်မှမသိ။ဘာလဲဘလို့ဒီချက်ကမှမသိအလိုမရှိပါလေ။လုံးဆောင်နဲ့လို့တော့မဟုတ်ပါဒါနဲ့အရာတော့နေရာကိုမရှိတာဘူးအဲကြောင့်မလို့ဒီမှာပဲနေရတာပဲဒေတာခံရင်ရှိရရှိကြပါသေးတယ်တွားရလူလည်းတွားကြရပါဘူးတွားနိုင်တဲ့လူတွေတွားရပါဘူ
းရခိုင်ပြည်နယ်ထဲမှာတော့လူပေါင်း 34,800 ကျော်ဟာနေရာစွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံအတွက်မှာလက်နက်ကင်ပြိပခါတွေဟာတစထက်တစအရှိန်မြင့်လာပါတယ်နေရာဒေတာအလိုက် CIA အေဂျင့်နဲ့ရက်ဆိုတာမရှိသလောက်ဖြစ်လာနေပါတယ်မွန်ပြည်နယ်ကြိုင်မြောမြို့နယ်ဓမ္မတကြီးရွာမှာလဲမတ်လ29ရက်နေ့မှာပဲစစ်ကောင်စီကပစ်ခတ်လိုက်တဲ့လက်နက်ကြီးကြားရောက်ပေါက်ကွဲလို့ဒေသခံနေအိမ်တွေမိလောင်ပျက်စီးခဲ့ပါတယ်။မိသက်ကားတွေရောက်မလာနိုင်တဲ့အခြေအနေမှာဒေသခံတွေဟာနန်းတလောက်မိငိမ့်တက်ကြပါပဲ။ ည9နာရီဝန်းကျင်အချိန်မှာရွာတွေကနေထက်ဝက်ကျော်မီးလောင်ကျွမ်းခံရတယ်လို့ဒေသခံတွေကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့ရဲ့အဝင်ထွက်မြို့ပြင်နေရာတိုင်းမှာလည်းစစ်ကောင်စီဖွဲ့တွေကစစ်ဆေးတင်းကျပ်ထားတယ်လို့ဒေသခံတူကပြောပါတယ်။မြို့ရင်းအတွာလာကတော့ပုံမှန်အတိုင်းပဲဆက်ပြီးတော့ရှိနေတယ်လို့ဆိုပါတယ်။
ဒီကျွန်တော်တို့မြို့ဝင်တွေဆိုတော့ဝင်ကပေါ့ရန်ကုန်ဝင်လည်းပေါ့ရန်ကုန်ကနေသံဃာကျမ်းနဲ့အေးပေါ့ရှိနေ။နောက်တစ်ပေါက်ကစက်မျိုးစက်မျိုးကလည်းလာရပြီးပေါ့။နောက်တော့ကျွန်တော်တို့တက်ပေါ်ရှိတဲ့နေရာဟိုတရနာဟိုကော့ပုံတရနာဥပဒေဝင်စောင့်နေအဖွဲ့သားကိုဖြတ်ပြီးတော့ဝင်လာရတဲ့အဲ့ဒါပေးအင်းအင်းဒီကနေရာနောက်တော့မော်နယ်မြို့ပြည်ကျူကကျွန်တော်တို့မြို့တုံတံကျချိပတ်ထွက်တဲ့မြို့ပြည်နဲ့ကျနောက်တော့ဆောင်းစုဒီအင်းမှာပဲကျတော့မြို့ရမှာမကြဘူး။
လက်ထက်ကင်တော်လိုင်းအင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်တဲ့ရဲတပ်သားကပြည်သူတွေဟာပြေးလွှားနေရချိန်မှာဒီမြို့ပြမှာလဲကျူးလွန်သူမသိတဲ့ပောက်ကွဲမှုဖြစ်ခဲ့ပါတယ်။မတ်လ29ရက်နေ့ညကရန်ကုန်မြို့စုလီလူကူးဂုံးကျော်သရားပေါ်မှာပောက်ကွဲမှုဖြစ်ပြီးတော့ကလေးနှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အနီးပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။စစ်ကောင်စီဟာတစ်ဖက်မှာတပ်မတော်နဲ့စီးရဲပြခန်းနာကိုကျင်းပနေပေမဲ့သူတို့ရဲ့တပ်စခန်းတချို့လဲသိမ်းပိုက်ခံလိုက်ရတာကိုကြုံတွေ့ခဲ့ရပါတယ်။ကချင်လူလိုက်တမ်ဘော် KIA နဲ့ပူပေါင်းတပ်တွေဟာကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း9ခုကို2ရက်အတွင်းသိမ်းယူနိုင်ခဲ့ပါတယ်။တမ်ဘော်နေ့မတိုင်ခင်တရက်လိုမှာတပ်စခန်း4ခုသိမ်းယူနိုင်ခဲ့ပြီးတော့တမ်ဘော်နေ့မှာတော့မိုးမောင်းမြို့နယ်အရှေ့ပိုင်းမိုးမောင်းလွယ်ချန်းလမ်းစိန်လုံးနားကတပ်စခန်း3ခုကိုထပ်ပြီးတော့သိမ်းယူနိုင်ခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။အဲမြို့ကြီးရဲ့ဆလုံးကောင်းနဲ့နောက်ဟိုမိုးမောင်းနားကလုံချာပုံနဲ့3ခုကုန်းလုံးနဲ့ဟော၄ခုမင်းက၄ခုတင်းတာဖြစ်ပါရဲ့ကံ။ဘုံမောင်နဲ့အဲဒီဘက်ကအဲဒီလမ်းတကျော်ပေါ့နော်။အဲအဲ့မှာတော့မရှိတာတော့ဖြစ်ပြဟုတ်တယ်ပါ။ဒါပေမဲ့အဲဒီပတ်ဝန်းကျင်မှာတော့ရှိပါတယ်။ကျန်ပတ်သေးတယ်ကျန်ကျန်ပါတယ်။ဒီနေ့နေ့ပိုင်းကလည်းအခုချိန်ကြီးကတော့အဲဒီစင်လုံးပတ်ဝန်းကျင်ကပေါ့ယိုယုံစင်လုံးအဲပတ်ဝန်းကျင်ကအဲစခန်း၃ခုလောက်တင်းလို့ရတယ်ဆိုပြီးမှတရင်ပေးလာတာရှိပါတယ်ကျွန်တော်တို့ကချင်နာခေါ်နေတော့တော့မွန်လို့ခေါ်တာပေါ့နော်တော့ငွန်ချန်တိုင်ပန်ယောင်အဲ့ဒီကစခန်းတုံးခုကတော့တင်းပိုက်လို့ရပြီတဲ့ကျွန်တော်တို့စီမတေအကြောင်းကြားလာတယ်ရှိပါတယ်ခေါ့က
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့လူလှုပ်ရှားမှုသဘေးတွေမှာလည်းဒီကနေ့ကြောက်တဲ့တပ်မတော်နေကိုဖက်စစ်တော်လိုင်းနေဖြစ်ဒီအာဏာရှင်ဆန့်ကျင်လှုပ်ရှားမှုအတွင်းနဲ့ပြုလုပ်ခဲ့တာတွေရှိပါတယ်ဒီမိုကရေစီရေးအတွက်ကြိုးပမ်းနေကြသူတွေကတော့ဒုတိယကမ္ဘာစစ်အတွင်းတိုင်းပြည်လွတ်လပ်ရေးအတွက်ဂျပန်တွေကိုတွန်းလှန်ခဲ့တဲ့အတွေ့ကိုအကြောင်းပြုပြီးတော့ပေါ်လာတဲ့နေဖြစ်တာမို့လို့စစ်တပ်ကပြောင်းလဲခေါ်ခဲ့တဲ့တပ်မတော်နေဆိုတဲ့အသုံးနှုန်းကိုလက်မခံကြပါဘူး။ဖက်စစ်တော်လိုင်းနေလိုပဲမူလအတိုင်းခေါ်ဝေါ်အသုံးနှုန်းပြီးတော့ဖက်စစ်တော်လိုင်းနေခန်းသားတွေကိုကျင်းပခဲ့ကြပါတယ်။တပ်မတော်ဟာနိုင်ငံရဲ့လူထုကိုကာကွယ်မယ်၊ညီညွတ်ရေးကိုစောင့်ကြည့်မယ်လို့မြန်မာစစ်ကောင်စော်တွေကမကြမကြပြောဆိုနေပေမဲ့စစ်ကောင်စီတပ်မတော်နေကျင်းပတဲ့ရက်မှာပဲလနဲ့ကံပြပခါရီနဲ့ရတာထိခိုက်သေးဆုံးမှုတွေရက်ရွာမီးလောင်ဆုံးရှုံးမှုတွေရှိခဲ့တယ်ဆိုတာကိုဒီသတင်းပတ်ရဲ့ဒင်တော့မှတ်စုမှာပြန်ဆက်လိုက်ပါမယ်ခင်ဗျာကျွန်တော်တားညိုပ
ါကိုသားညိုတင်ဆက်ပေးခဲ့တဲ့ရန်ကုန်ကသတင်းတော့မှတ်စုအစီအစဉ်ပါရှင်လူမှုရှုခင်းမတိုင်ခင်မှာတော့အရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးရှုထောင့်ရရောလူခွေချိုးဖောက်မှုစိုးရင်ချက်တွေအရပါတရုတ်အခြေစိုက်အဝိထဲလုပ်ငန်းကြီးတွေရဲ့အရေးအနောက်နိုင်ငံဘက်ကအရေးယူဆောင်ရွက်နေကြပေမဲ့လို့တရုတ်ဘက်ကတော့ဒီနှစ်ပထမ3လသားအတွင်းမှာအဝိထဲအိမ်သုံးပစ္စည်းတွေတင်ပို့နိုင်မှုတိုးလာတယ်ဆိုတာကိုပြောဆိုထားပါဗျ။လောက်ခလာစာပုံများတာကြောင့်မလို့မြန်မာအထည်ချုပ်လုပ်သားတွေဟာလည်းတရုတ်ဘက်ကိုရွှေ့ပြောင်းမှုတွေတိုးလာနေပါဗျ။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်တင်ပြပေးထားပါဗျ။
သဘာဝပတ်ဝန်းကျင်ထိခိုက်သက်ရောက်မှုတွေကိုရောပါတက်တာစီရေယူရပြီးတရုတ်ရဲ့ Shein ကုမ္ပဏီလိုလုပ်ငန်းတွေကရောင်းချတဲ့ Ultra Fast Fashion ထုတ်လုပ်မှုအလွန်မြန်တဲ့အဝတ်ထည်တွေအပေါ်ဒဏ်ကြီးချမှတ်နိုင်မဲ့ဥပဒေချင်းတရက်ကိုပြင်သစ်အောက်လွှတ်တော်ကမတ်လ14ရက်နေ့မှာအတည်ပြုပါတယ်2030ပြည့်နှစ်အရောက်မှာအဲ့ဒီလိုအဝတ်ထည်တွေပေါ်10ယူရိုထိတဖြည်းဖြည်းတိုးမြင့်သွားဖို့နဲ့ဒီလိုအဝတ်ထည်တွေကြော်ညာတာကိုပိတ်ပင်ဖို့ဥပဒေချမ်းမှာထည့်သွင်းထားပါတယ
်146 exprimé 146 majorité 74 pour 146 contre 0 l'Assemblée nationale a adopté
ပြင်သစ်အောက်လွှတ်တော်ကဒီဥပဒေချမ်းကိုတညီတညွတ်ထက်အတည်ပြုခဲ့ကြပြီးအထက်လွှတ်တော်ကိုတင်သွင်းဖို့ရှိနေပါတယ် ဇာရာနဲ့ H&M တို့လိုအခြေခံပြီးလုပ်ငန်းကြီးတွေကဈေးဝယ်သူတွေအကျိုက်ကိုခံမှန်းထုတ်လုပ်မှုအပေါ်အများစုအားထားဆောင်ရွက်နေကြချိန်မှာဝယ်သူရဲ့အမှားပေါ်မှုတည်ပြီးအများအပြားထုတ်လုပ်နေတဲ့ Shein နဲ့ Temu တို့လို Fashion လက်လီလုပ်ငန်းတွေကိုလူကြိုက်များလာတာဆိုရင်လက်လီဈေးကွက်မှာအဖို့အထစ်ဖြစ်လာစေပါတယ်Shein လုပ်ငန်းကြီးကတော့သူတို့လုပ်ငန်းအနေနဲ့လက်ရှိအမှားအဝတ်ထဲတွေကိုပဲထုတ်လုပ်တာကြောင့်မရောရပဲကျန်နေတဲ့ပမာဏအလွန်နေပါပြီးတမယိုးချာလုပ်ငန်းကြီးတွေအနေနဲ့တော့အကျန်က40ရာခိုင်နှုန်းကျော်အထိရှိနိုင်တယ်လို့ Writers ကိုပြပို့တဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။အခုပြင်သစ်အောက်လွှတ်တော်မှအတည်ပြုလိုက်တဲ့ဥပဒေချမ်းဟာဆိုရင်လူနေမှုစရိတ်ပြိနေကြတဲ့ပြင်သစ်စားသုံးသူတွေရဲ့ဝယ်ယူသုံးဆွဲနိုင်စံကိုပို့ပြီးတော့ဆိုးရွားသွားစေမယ်လို့ရှီအင်လုပ်ငန်းကြီးကပြောဆိုထားပါတယ်။အထယ်လေးဆွန့်ပစ်မှုတွေဆိုးဆိုးရွားရွားဖြစ်နေတာတွေကိုထိန်းချုပ်နိုင်ရေးအတွက်အထယ်ဟောင်းတင်ပို့မှုကိုဥရောပသမ္မဂ EU ရဲ့တားမြစ်ပိတ်ပင်ရေးအဆိုပြုချက်ကိုတင်သွင်းမယ်လို့ပြင်သစ်သဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးကပြောဆိုနေချိန်မှာပဲထုတ်လုပ်မှုအလွန်မြန်တဲ့ fashion အဝတ်ထည်တွေကိုထိန်းချုပ်မဲ့ဥပဒေချမ်းထွက်ပေါ်လာတာဖြစ်ပါတယ်။Zero Waste France အဖွဲ့ကစီယုံလှုံ့ဆော်ရေးမန်နေဂျာ Charlotte Solari ကတော့ဒီဥပဒေချမ်းကိုကြိုးဆိုပါတယ်
။ Fast fashion avec leur stratégie marketing aggressive
တော်လက်တဲ့ဈေးခွက်ထုတ်ဖောက်ရေးဗျူဟာနဲ့အတူပဲအမြန်ရနိုင်တဲ့ fast fashion ကြောင့်လူတွေအနေနဲ့အဝတ်ထည်တွေပို့ပြီးတော့ဝယ်လာစေတယ်။လွန်ခဲ့တဲ့နှစ်20နဲ့ရှင်ရင်အဝတ်အစားတွေနှစ်ဆဝယ်ယူလာကြပြီးဒီအဝတ်အစားတွေကအရင်အသွေးညံ့တာကြောင့်တရှိခမှုမှာတော့ထက်ဝက်ရော့သွားတယ်လို့သူမကပြောခဲ့တာပါဒီဥပဒေချမ်းအပေါ်ပြင်သစ်နိုင်ငံပါရီမြို့တော်ကစားသုံးသူတွေကြားမှာတော့သဘောထားအမြင်တွေကွဲပြားနေပါတယ်အမေရိကန်ပြည်ထောင်စုအတွင်းကအွန်လိုင်းအမှားတွေကြောင့်တရုတ်ကနေပစ္စည်းတွေအသေးတန်းနဲ့ချီပြီးအမေရိကန်ကိုဝင်ရောက်လာနေတဲ့ကိစ္စဟာလည်းအမေရိကန်လွှတ်တော်အတွက်သတိထားစရာကိစ္စဖြစ်လာပါတယ်အမေရိကန်အောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနအချက်လက်တွေအရပြီးခဲ့တဲ့2023ခုနှစ်အတွင်းအမေရိကန်ကိုအောက်ခွန်ကင်းလွတ်ခွင့်နဲ့ဝင်လာတဲ့ပစ္စည်းတို့တန်း1000ကျော်ထိရောက်ရှိခဲ့တာပါကမ္ဘာမှာအဝတ်ထည်တင်ပို့မှုထိတ်တန့်နိုင်ငံဖြစ်တဲ့တရုတ်မှာအထည်ချုပ်လုပ်သားတွေအတွက်အလုပ်အကင်ခွင့်လန်းဟာဆိုရင်လေအင်းကြီးချင်းမြန်မာနိုင်ငံကလုပ်သားတွေကိုဆွဲဆောင်နေပါတယ်တရုတ်နိုင်ငံမှာအထက်ချုပ်လုပ်သားဖြစ်သွားရောက်လုပ်ကင်ခဲ့ဘူးသူက VOA ကိုအခုလိုဆက်ပြောပါတယ
်ဒီမြန်မာပြည်မှာကြတော့တမီးတို့ကဒီ၄သိန်းလောက်ပဲရတယ်လေ၄သိန်းလောက်ပဲရတယ်တရုတ်ဘက်မှာကြတော့တမီးတို့ကသူကခေါ်တာအခြေခံလားစာထောင်ကဆိုရင်တမီးတို့ရေ9သိန်းခွဲရမှာဟုတ်အဲ့ဒါကြောင့်တမီးတို့သွားခဲ့တာဟုတ်တမီးတို့ဆောင်ဆိုပဲဟုတ်300ကျော်လောက်ရှိတယ်ရှင့်ဒါလက်ဆက်ရုံအတကြီးမို့လို့ပေါ့နော်ဟိုအဲ့ရဲ့ဝန်ထဲမှာဆိုရင်တော့1000လောက်ရှိတယ်ရှင့
်မြန်မာနိုင်ငံတွင်းအထက်ချုပ်လုပ်ငန်းတွေမှာလုပ်ကင်ကြသူတွေမှာတော့လောက်ခလာစာကတိုးမလာပဲကုန်စည်နှုန်းကြီးမြင့်မှုနဲ့တစ်ဖက်ကရင်ဆိုင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံအလင်းတဲ့အလုပ်သမားများတမခါများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌဒေါက်တင်တင်ဝေကတော့ပြည်ရင်းအထက်ချုပ်လုပ်သားတွေရဲ့လောက်ခလာစာနဲ့အလုပ်ကင်အခြေအနေကို VOA ကိုအခုလိုပြောပါတယ
်ပြန်မဆိုရင်တော့ကျွန်တော်တို့ဒါလက်ရှိဆိုရင်2သိန်းကျော်ပေါ့နော်2သိန်းကျော်ရတာတော့ကျမတို့အဲပုံမှန်ပေါ့နော်ဒါအများစုကတော့ရတာပေါ့နော်အဲဒါ3သိန်းကျော်ရတဲ့စက်ရုံတွေကတော့ဒါ OD ညပိုင်းတိ8နာရီ9နာရီ9နာရီ OD တွေဆင်းရပိတ်ရက်တွေမှာမနာပဲအလုပ်ဆင်းရတဲ့စက်ရုံတွေပဲအဲဒါရကြတာပေါ့နော်ပြန်များကတော့ကျမတို့ပုံမှန်အဲလာစာဆိုရင်တော့2သိန်းကျော်ပဲရှိပါတ
ယ်ဟုတ်မြန်မာအထက်ချုပ်လုပ်သားတွေအတွက်တရုတ်ဖက်မှာအလောက်ကန်အခွင့်အလန်းရှိပေမဲ့နေထိုင်စားသောက်ရေးအဆင်မပြေတာတွေအချိန်ပိုခိုင်းပြီးအချိန်ပိုလောက်ခလာစာမပေးတာတွေရှိနေကြောင်းတရုတ်နိုင်ငံမှာအထက်ချုပ်လုပ်သားဖြစ်သွားရောက်လုပ်ကင်ခဲ့ဘူးသူက VOA ကိုအခုလိုဆက်ပြောပါတယ
်သူတို့သတ်မှတ်ထားတဲ့ဟာမနက်၈နာရီည၈ခွဲလို့သတ်မှတ်ထားရှိတမီးတို့ကလည်းအဲ့သဘောတူညီကျန်တဲ့စာချုပ်ချုပ်လိုက်ရရှိတကယ်တမ်းလောက်ရတဲ့အပေါ်မှာတမီးတို့တွေမနက်၈နာရီကနေည10နာရီတစ်ချိန်ချိန်ကြရင်ည17နာရီ12နာရီရှင်းရရချင်းစက်ရုံကတမီးတို့ဒါစားပြီးတောက်ပြီးဈေးငိမ့်ဆိုပြီးခေါ်တာရှင်းစားပြီးတောက်ပြီးဈေးငိမ့်လို့ခေါ်ရဲတနေ့ကိုသမင်းသုံးနဲ့ကျွေးရချင်းသမင်းသုံးနဲ့ကျွေးတဲ့အပေါ်မှာမြမလုပ်သားတွေကသူတို့ကျွေးတဲ့သမင်းကိုမစားနိုင်ဘူးရှင်းဘာကြောင့်လဲဆိုတော့တမီးတို့အသားဟင်းမကျွေးဘူးဒီဟင်းသုံးမျိုးပဲကျွေးတယ်ရှင်းဟင်းသုံးမျိုးက ကောပြီးမုံညင်းကြိုက်လန်အဲ့၃မျိုးပဲတမီးတို့ကျွေးတယ်ရှင်အဲ့၃မျိုးကျွေးတဲ့အပေါ်မှာလည်းတမီးတို့အတိုးတွေစားခဲ့ရတယ်ရှင်တမီးတို့ရေတခန်းကို၁၀ယောက်စီနေခဲ့ရရှင်၁၀ယောက်စီနေခဲ့ရအပေါ်မှာတမီးတို့ဒီဟိချက်ခွင့်နေပါလေပေါ့နော်လက်စစ်မီနဲ့ပတ်သက်တဲ့ဟာကြီးဘာမှတုံးခွင့်မရှိဘူးရှင
်နတ်တင်ဂီထိုက်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တဘာဝတောအုပ်ထဲမှာပညာသင်ကြားနေရတယ်လို့မျိုးဖန်တီးထားတဲ့တဘာဝစာသင်ခန်းလေးတစ်ခုရန်ကုန်မှာဖွင့်ထားပါဗျ။တဘာဝနဲ့ထိတွေ့နိုင်မှုခက်ခဲတဲ့မြို့ပြကကလေးတွေ tablet screen ဖုန်း screen ရဲ့ရှေ့မှာပဲအချိန်ကုန်နေရတဲ့ကလေးငယ်တွေအတွက်ဒီတဘာဝစာသင်ခန်းကဘလောက်အကျိုးရှိနိုင်ပါသလဲဆိုတာကိုတဘာဝစာသင်ခန်းတည်ထောင်သူမက်မာနွယ်အေးကိုမဆုမြတ်မုံကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားတာကိုတစ်ခါပြန်ပြီးထုတ်လင်းပေးလိုက်ပါရရှင်။
ကလေးငယ်လေးတွေကိုတဘာဝနဲ့ထိတွေ့မှုရှိအောင်လို့လေ့ကျင့်သင်ကြားပေးနေတဲ့သင်တန်းကျောင်းတစ်ခုရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားပါတယ်။တစ်ပင်တက်တာကစားလို့ဒီသစ်သားနဲ့အယုတ်ကလေးတွေလှုပ်တာအပင်လေးတွေကိုစိုက်ပျိုးပြုစုတာအကောင်လေးတွေကိုရှာဖွေစူးစမ်းတာလိုမျိုးတဘာဝပတ်ဝန်းကျင်နဲ့ကလေးငယ်တွေမဆိုင်အောင်တခါတဘာဝသက်ရှိတွေကိုအလေးထားတတ်အောင်လို့သင်ကြားပေးနေတဲ့သင်တန်းကျောင်းဖြစ်ပါတယ်။ဒီသင်တန်းကျောင်းကနေကလေးငယ်တွေအတွက်တခြားဘလို့အကျိုးရှိနိုင်ပါသလဲ။Forest and Nature Classroom လို့နာမည်ပေးထားတဲ့တဘာဝစာသင်ခန်းကိုတည်ထောင်သူမတ်မာနွယ်အေးကိုမေးကြည့်ထားပါတယ်
။ Nature Classroom ဒီဖွင့်ရတဲ့ရည်ရွယ်ချက်ကတော့ဒီမြို့ပြမှာနေတဲ့ကလေးတွေတဘာဝပတ်ဝန်းကျင်နဲ့ထိတွေ့မှုနည်းလာတာပေါ့နော်။နည်းလာတဲ့အခါမှာကျမတို့ကဒါကိုပြန်ပြီးတော့ reconnect ပြန်လုပ်ပေးခြင်းနဲ့ပေါ့။ဆိုတဲ့အခါမှာကျမတို့ရန်ကုန်မြို့လေမှာပဲအင်းရကနာမှာပဲဒီခြံလေးတွေ့ရပေါ့နော်ခြံလေးမှာတပင်းလေးအလုံးလောက်ပါတယ်နောက်တစ်ခါမြေကြီးကိုတူးပြီးတော့ကစားလို့ရမယ့်နေရာလှုပ်လှုပ်ရှားရှားပြပြလောလောကစားလို့ရမယ့်နေရာလေးကိုကျမတို့ဖန်တီးတာပေါ့နော်ဆိုတဲ့အခါမှာဒီဟာရဲ့ရည်ရွယ်ချက်ကကျတော့ကလေးတွေတကယ်ကိုဒီပန်းချန်လည်းအများကြီးမရှိပေါ့နော်ရှိရပန်းချန်တွေကလည်းဒီ traffic ကြောင့်သွားရတာခက်ခဲတယ်ဆိုတဲ့အခါမှာဒီထဲကိုရောက်လာတာနဲ့သူတို့ဒီတောအုပ်တပွဲနေရာလေးတစ်ခုကိုရောက်လာပြီးတော့ဒီတဘာဝမှာပေါ့နော်သူတို့စိတ်ဝင်စားတာလေးစူးစမ်းပြီးတော့ပြန်ပြီးတော့ reconnect လုပ်ပြီးရဲ့သဘောလေးပေါ့နော်ဆိုတော့ကျမတို့အသက်အရွယ်ကို mix age နဲ့လက်ခံပေးတယ်ပြီးရဲ့ခါမှာကလေးတွေရဲ့စိတ်ဝင်စားမှုနောက်ကိုလိုက်ပြီးကျမတို့ဘေးကနေပြီးတော့ facilitate လုပ်ပေးတယ် supervision နဲ့တွားတယ်ပေါ့နော်ကလေးတွေရဲ့တဘာဝကဒီလှုပ်လှုပ်ရှားရှားကစားတယ်ပြီးတဲ့ခါမှာကျမတို့လိုမျိုးဟိုကျမတို့ဆိုအလုတ်ကများတယ်လေများတဲ့ခါမှာစိတ်ကလည်းများတယ်ဒီလူမှုဝင်ကျင်မှာပေါ့နော်နေတဲ့အခါမှာကလေးတွေကကြတော့ဒီ in the moment မှာပဲနေတာဆိုတဲ့အခါမှာသူပတ်ဝန်းကျင်မှာတွေ့ရတဲ့အရာတွေဒီကျောင်းမှာဆိုလို့ရှိရင်သူတို့အပင်ဆိုင်တဲ့နေရာမှာဆိုလို့ရှိရင်အကောင်လေးတွေရှိတာပေါ့နော်ကက်တပလာလိုမျိုးအကောင်လေးတွေသူတို့သွားတာနေအဲ့တော့သူတို့ကချက်ချင်းမြင်တယ်ကျမတို့ကတုံတောင်ဆိုလို့ရှိရင်ကြော်သွားတာပေါ့နော်သူတို့ရဲ့ attention ကကြတော့အရန်ကိုဟိုဘယ်လိုခေါ်မလဲအသေးစိတ်တယ်မြင်လွယ်တယ်ဆိုတဲ့အခါမှာသူတို့အကောင်လေးတွေမြင်ပြီးဆိုမေးပြီပေါ့နော်ဆရာမရေဒါကပါလေဘာကောင်လေးပေါ့နော်ကြိုက်တက်လာပေါ့ဆိုရဲအခါမှာကျမတို့ဝင်သွားပြီးကတ်တပယ်လာဆိုလို့ရှိရင်လည်းကတ်တပယ်လာဆိုတာဒါလိပ်ပြာလေးတော့မဟုတ်ပိုးပလန်လေးဖြစ်ဖို့အတွက်အတူတူဒီ channel ရှာကြည့်အောင်ဘာကောင်လေးပေါ့နော်ဆိုရဲအခါမှာကျမတို့အဲ့ပုံစံနဲ့ reconnect လုပ်ပေးတာပါသူတို့ကိုလေတဘာပဝင်းကျင်အကြောင်းကြီးကို lesson အနေနဲ့သင်တာမဟုတ်ဘဲနဲ့ဒီတဘာပဝင်းကျင်မှာသူတို့ကိုချပေးလိုက်တယ်ဒီပဝင်းကျင်လေးကိုသူတို့လုံခြုံတဲ့ဒီ control supervision supervision နဲ့တွားလိုက်တဲ့အခါမှာသူတို့ဖြစ်ချင်တဲ့ပါလေးရောနောက်ကနေလိုက်ပြီးပံ့ပိုးပေးတယ်ပဝင်းကျင်မှာရှိတဲ့အရာလေးစူးစမ်းလာရင်လည်းကျမတို့အဖြေရှိရင်ပြောပေးတယ်အဖြေမရှိရင်လည်းအတူတူလေ့လာရတယ်ပေါ့နော်ဆိုတော့ခါမှာကလေးတွေရဲ့အခုခုသူသိချင်တာကိုသိလိုက်ရတဲ့အခါအလုပ်ချင်တာလုပ်လိုက်ရတဲ့အခါမှာသူရဲ့ဘာသာစကားစွမ်းရည်ကလည်းဟိုတာမန်ထက်ပို့ပြီးတော့ကောင်းတယ်ပေါ့နော်အပြူသဘောဆောင်တဲ့အပြူအမူတွေကစပို့ပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့စိတ်ဆိုးပြီးဒေါသထွက်တဲ့ဘာညာဆိုတာဒီပဝင်းကျင်မှာနေတယ်လှုပ်ရှားမှုမြမြလုံနိုင်တဲ့အခါမှာလေသူတို့ကျမကြီးပေါ့နော်ခန္ဓာကိုယ်စိတ်ပန်းစင်ရကျမကြီးတွေလည်းအများကြီးထောက်ကူပေးတာတွေ့ရတာလေဟုတ်ကဲ့
ဆိုတော့အခုဟိုရှင်းပြခဲ့သလိုဆိုရင်ပေါ့နော်ဒီကလေးတွေကိုတဘာဝနဲ့သူတို့ထိတွေ့စေပြီးတော့မှသူတို့ရဲ့ဘယ်လိုပြောမလဲတည်ခြင်းစိတ်တွေဟိုစူးစမ်းခြင်းစိတ်တွေဖြစ်စီတာကကလေးငယ်တွေရဲ့ဒီစိတ်ပိုင်းနဲ့ရုပ်ပိုင်းဟိုစွမ်းရည်တိုးတက်မှုအတွက်ကိုတော်တော်လေးအထောက်အကူပြုတယ်လို့ရှင်းပြခဲ့တယ်ပေါ့လေဆိုတော့ဒီတင်တန်းကိုလာတက်တဲ့ကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ထိတွေ့အောင်လို့တင်ပေးတဲ့အတွက်ကိုသူတို့စီရနေပြီတော့များဘလို့မျိုးရလက်ရမယ်လို့ရောမျောလင်းနိုင်ပါလဲရှင့
်သူတို့စီရရလက်ရတယ်ဆိုတာထဲသူတို့ကြီးပြင်းလာတဲ့အခါမှာပေါ့နော်ဒီတဘာဝပဝင်ချင်းမှာကြီးပြင်းခွင့်ရတဲ့အခါမှာအဓိကသူတို့ကဟို resilient အကောင်းလာတာပေါ့နော်စိတ်ပိုင်းရောရုပ်ပိုင်းရော
ခန္ဓာရည်စွမ်းပူကောင်းလာ
ကြံ့ခိုင်လာတယ်ဟုတ်တယ်အဲဆိုတဲ့အခါမှာပတ်ဝန်းကျင်တစ်ခုကိုရောက်သွားတဲ့အခါမှာသူအဆင်ပြေအောင်ဒီပတ်ဝန်းကျင်နဲ့လာရောညီထွေဖြစ်အောင်နေနိုင်လာတယ်ပေါ့နော်အဓိကတော့ဒီလှလှရှာရှာပြပြလှလှကစားရတဲ့အခါမှာကျတော့သူတို့ကလေသူတို့ရဲ့ NDA ကိုလည်းကြုံမြင်လာနိုင်သလိုသူတို့ရဲ့ခန္ဓာကိုယ်ဖွံ့ဖြိုးမှုတွေကလည်းပို့ပြီးတော့ကြန့်ခိုင်လာတယ်ဆိုတဲ့အခါမှာ အိဟာနဲ့ဒိုက်ရိုက်ချိတ်တာက confidence လို့ self esteem လို့ပေါ့နော်သူတို့ကိုယ်တိုင်ယုံကြည်လာတယ်ငါလုံနိုင်တယ်ငါတက်နိုင်တယ်ပေါ့နော်ငါဒါတော့ဟိုဇွဲမလျှော်တမ်းလုပ်တယ်ဆိုတဲ့ဟာပေါ့နော်ဒီစိတ်တကြန့်ခိုင်မှုလို့ကျွန်တော်တို့ပြောလိုက်တဲ့အခါမှာ resilient လို့ပြောလိုက်တဲ့အခါမှာဒီအခက်ခဲတွေ့လာတဲ့အခါမှာသူတို့အခက်ခဲကိုကျင်းဆိုင်ဖြတ်ကျော်ပြီးတော့တခါတည်းဟိုအခက်ခဲကနေရုန်းထွက်နိုင်တာပေါ့နော
်နောက်မေးချင်တာတစ်ခုကပေါ့နော်ဒီရန်ကုန်လိုမျိုးမြို့ပြမှာနေထိုင်ကြတဲ့ကလေးတွေတော်တော်များများဒီမြေကြီးပေါ်မှာကစားရတဲ့အပြည့်အစုံတွေတိတ်တော့မှမရကြတော့ပါဘူးဆိုတော့အဓိကတော့ဒါဟိုလူနေမှုပုံစံတွေပြောင်းလာတာလေအဓိကအကြောင်းပေါ့လေဆိုတော့တိုက်ခန်းနေတဲ့နေကြရတဲ့ဒီကစားစရာကစားခွင့်နေရာလည်းတေချာမရှိတော့ဘူးလေဆိုတော့ဒီ phone screen တွေ tablet screen တွေပေါ်မှာပဲဟိုအချိန်ကုန်တာများလာတယ်ဆိုတော့အဲ့လိုကလေးမျိုးတွေကိုဒီသစ်ပင်နေမြေကြီးတွေရဲ့အရေးပါမှုပေါ့နော်တည်ရှိသဘောပေါက်အောင်လို့ဘယ်လိုမျိုးလုပ်တင်တယ်လို့ရောမမနွေအနေနဲ့အကြံပြုချက်ပါလိမ့်ရှင်
ဟုတ်ကဲ့ဟိုဒီကလေးတွေကိုများများအပြင်ထုတ်ပေးဖို့လိုတာပေါ့နော်ဆိုတော့အပြင်ထုတ်တဲ့နေရာမှာလေတနေ့ကိုတနေရာထုတ်တယ်ဆိုတာထဲသူသွားနေကြနေရာလေးပေါ့နော်သူတကယ်ဒီပတ်ဝန်းကျင်လေးနဲ့ရင်းနှီးမှုရအောင်ဒီပတ်ဝန်းကျင်လေးမှာလုံခြုံလာအောင်ဒီပတ်ဝန်းကျင်လေးကိုသွားပြီးတော့စိတ်လုကိုလို့ဟိုစူးစမ်းနိုင်အောင်ပေါ့နော်ဆိုတဲ့နေရာမှာကျမတို့နေရာလေးတသက်မမတ်ရှိရမယ်ပေါ့နော်ပြီးလို့ရှိရင်အတူသွားတဲ့သူလေးတွေဥပမာပေပေမေမေကတငယ်ချင်းတွေရှိရဆိုလို့ရှိရင်သူတို့ရဲ့သားသမီးတွေနဲ့အတူတူသွားတာပုံမှန်လေး regular လုပ်ပေးလို့ရှိရင်အဲ့ဒီဟာကဟိုအများကြီးကလေးတွေကိုအကျိုးဖြစ်စေရပေါ့နော်ဒီလိုမျိုး forest school ကိုပို့ဖို့အတွက်အခက်ခဲရှိရဆိုရင်တော့အိမ်မှာအဲ့လိုလေးတွေလုပ်ပေးလို့ရတယ်။သွားနေကြနေရာတသက်မမတ်လေးနဲ့တစ်ပတ်တစ်ချိန်ပေါ့နော်တနင်္လာဆိုတနင်္လာအတူတူသွားကြတာလိုမျိုးလေးလုပ်ပေးလို့ရပါတယ်။
ဒီကလေးတွေကိုပေါ့နော်အခုလိုမျိုးဒီတဘာဝနဲ့ရင်းနှီးစေအောင်လို့ဟိုတင်ပြပေးနိုင်ဖို့အတွက်ကဒီမန်နွယ်ရေးကိုရိုင်းကလည်း UK မှာဟိုဒီဘာသာရပ်ကိုလေ့လာတင်ကြားခဲ့တယ်လို့သိထားပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းရှင်းပြပေးပါရှင့
်ဟုတ်ကဲ့ဟို Forest School ကိုဆက်ရောက်တာကဒီကျောင်းမှာ Forest School တီးသန့်ဒီ brand နဲ့ဟို London ရဲ့ပထမအဆုံး outdoor nursery ပေါ့နော် fully outdoor nursery မှာအလုပ်လုပ်ရင်းနဲ့ Forest School ဘက်ကိုရောက်တာပေါ့ဒီကျောင်းကနေပြီးတော့သင်တန်းအနေနဲ့တက်ရမယ်ဆိုတဲ့အခါမှာလေသင်တန်းတက်ရင်းနဲ့ Forest School ဘက်ကိုအလုပ်ဖြစ်တာပေါ့နော်ဆိုတော့ဒီအလုပ်မှာလုပ်ရင်းပဲသင်ယူရတဲ့သဘောပါသင်တန်းကတော့သွားရတယ်လက်တွေ့တွေရော theory ဘိုင်းတွေရောဒီ play theory လိုမျိုးအများကြီးရောလေ့လာရတယ်ပေါ့နော်ဒါပေမဲ့တကယ်တမ်းတကယ်တမ်းအများကြီးလေ့လာခွင့်ရခဲ့တာကအခြားဆရာဆရာမတွေပြီးတဲ့အခါမှာကလေးတွေဒီ setting မှာရှိရသူတွေအားလုံးကလေအတူတူအဲ့တောထဲမှာသွားရင်တို့တို့ဆီကပဲအများကြီးပြန်ပြီးတော့လေ့လာခွင့်ရခဲ့တာပေါ့နော်နောက်ပိုင်းမှာ2021နောက်ပိုင်းမှာအခြား alternative method တွေဖြစ်တဲ့ water နဲ့ pickler ကိုဆက်ပြီးတော့လေ့လာဖြစ်တာပေါ့နော်ဆိုတော့ nature classroom ကိုလည်းအဲ့ပုံစံလေးနဲ့ပြန်ပြီးတော့ဖန်တီးထားတာပေါ့ Forest School Water Pickler အဲ့ထဲမှာကောင်းလို့ရရတယ်ကိုယ့်ရဲ့ရည်ကြီးမှုနဲ့တင့်တော်မဲ့ဟာတွေကိုပြန်ရွေးပြီးတော့ဖန်တီးထားတဲ့သဘောပါ Okay
ရန်ကုန်မြို့လှိုင်မြို့နယ်မှာဖွင့်လှစ်ထားတဲ့ဒီ Forest and Nature Classroom သဘာဝစာသင်ခန်းကိုတည်ထောင်သူမမနွေအေးဖြစ်ပါတယ်ရှင်ကလေးငယ်တွေကိုအခုလိုမျိုးဒီတဘာဝနဲ့ရင်းနှီးထိတွေ့စီတာကသူတို့ရဲ့ဒီရုပ်ပိုင်းစိတ်ပိုင်းစွမ်းရည်တွေကိုတိုးတက်စေရုံမကဘဲနဲ့သူတို့ရဲ့စိတ်အေးချမ်းတည်ငြိမ်မှုရဖို့အတွက်ကိုလည်းအများကြီးအထောက်အကူဖြစ်တယ်လို့ပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။မဆုမြတ်မောင်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နာမည်ကျော် James Bond ရုပ်ရှင်ဇာတ်ကားမှာတရုပ်ဆောင်မှုမင်းသားရွေးလိုက်ပြီးဆိုတဲ့သတင်းတွေထွက်ပေါ်နေပါဗျ။ Hip Hop ဂီတရဲ့ထိတ်တန့်စီးရင်ဝင်ဒေါက်တာ Dre Hollywood ရှောင်းလမ်းမှာမှတ်ကြောက်တင်ခံရပါဗျ။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုစူးစီးပြီးမရေးသနာကျော်ကဒီသတင်းပတ်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားတာရှူဇာနာစင်ပါရှင်။
ရုရှားမင်းသားအေရွန်တေလာဂျွန်ဆန်ကိုဂျိမ်းစ်ဝန်ရုပ်ရှင်ဇာတ်ကားထဲမှာတရုပ်ဆောင်ဖို့ကန့်လန့်ထားတယ်လို့ဗြိတိန်နိုင်ငံကသတင်းသတင်းဆောင်မှာဖော်ပြသွားပါတယ်။နောက်ဆုံးဂျိမ်းစ်ဝန်ဇာတ်ကားမှာတရုပ်ဆောင်ခဲ့တဲ့မင်းသားဒန်နီယယ်ခရိတ်2021ခုနှစ်မှာပဲဂျိမ်းစ်ဝန်ဇာတ်ကားဇက်ကောင်နေရာကနေပြီးတော့နောက်ဆုံးနှုတ်ထွက်သွားတာဖြစ်ပါတယ်။သတင်းအရင်းမြစ်တစ်ခုကိုကိုကာပရသတင်းစာထဲမှာဖော်ပြထားတာက007ရုပ်ရှင်ကားရိုက်တဲ့ကုမ္ပဏီကလက်ရှိမှာဇက်ညွန်ပိသက်ရေးနေပြီးတော့ဒီနေ့အတွင်းစပြီးရိုက်ကူးမယ်လို့ဖော်ပြထားပါတယ်။ဘွန်ကအီရွန်နဲ့ကွက်တီပါပဲ။သူလက်ခံသင့်ပါတယ်။သူတို့ကမ်းလှမ်းထားပြီးသွားပါပြီ။သူ့ဘက်ကအကြောင်းပြန်မှုပဲလို့ရတယ်လို့သတင်းရင်းမြစ်ကပြောကြောင်းသတင်းဆောင်မှဖော်ပြထားပါတယ်။ပြီးတော့မင်းသားအီရွန်ကလက်ခံစာချုပ်ချုပ်မှာပါ။တရားဝင်ကြေညာဖို့ပြင်ဆင်နေကြပါပြီလို့လည်းရေးထားပါတယ်။ဒီသတင်းကိုအတည်ပြုလို့တော့မရသေးပါဘူး။အရင်တွေကတော့ James Bond မင်းသားတွေကိုအထူးသတင်းစာရှင်းလင်းပွဲမှာကြေညာတတ်တာပါ။အ အခုနာမည်ထွက်တဲ့မင်းသား Aaron Taylor Johnson အသက်33နှစ်နဲ့အတူတခြားမင်းသားတွေလည်းနာမည်ထွက်နေတာရှိပါတယ် Henry Cavill နဲ့ James Norton တို့လည်းဒီနေရာအတွက်ကန့်လန့်ခံထားရတယ်လို့ပြောနေကြတာပါမင်းသား Aaron က Bullet Train, Tenet, Kid S နဲ့ Adventures Age of Ultron ဇာတ်ကားတို့မှာပါဝင်ပြသရုပ်ဆောင်တဲ့မင်းသားဖြစ်ပါတယ်ကြိုင်ကားအကောင်းစားတွေနဲ့ကရိယာအစံပြတွေကိုကြိုက်တဲ့ဗြိတိသျှထောက်လန်းရေး007ဇက်ကောင်ဖြစ်တဲ့ကြေယုတ်ဆောင်နဲ့နောက်ဆုံး James Bond မင်းသား Daniel Craig ကတော့2006ခုနှစ်မှာထုတ်လုပ်တဲ့ Casino Royale ဇက်ကားနဲ့ James Bond ဇက်ကောင်နေရာမှာစတင်ကြေယုတ်ဆောင်ခဲ့ပြီးတော့2021ခုနှစ်မှာတော့ No Time to Die ဇက်ကားကိုနောက်ဆုံးပိတ်ဖြစ်တဲ့ကြေယုတ်ဆောင်ခဲ့ပါတယ် Rap နဲ့ Hip Hop ဂီတလောကဆရာတစုဖြစ်တဲ့ Dr. Dre Hollywood နာမည်ကျော် Walk of Fame မှာမှတ်ကြောက်တင်ခံရတဲ့အခမ်းအနားကိုတော့ Rap နဲ့ Hip Hop ဂီတအကျော်မော်တွေလာခဲ့ကြပါတယ်။ M&N 50 Cent နဲ့ Snoop Dogg တို့ဟာ Dr. Dre ကိုပြုခံရတဲ့အခမ်းအနားကိုလာတက်ခဲ့ကြတာပါ
။ The Hollywood Chamber of Commerce who felt that I was finally ready to walk in the footsteps of Ice Cube, Snoop Dogg, 50 Cent all of whom got stars
Dr. Dre ကအကြာကြီးစောင့်ပြီးတော့မှဒီဆုကိုရခဲ့တယ်လို့ပြောပါတယ်။တီးတဲ့ပြားတွေတန်းချီရောင်းရပြီးတော့ Grammy ဂီတာဆု6ချိန်ရထားတဲ့ဒေါက်တာတွေက Number ဆိုးသွက်နဲ့ရက်ကွက်မှာဝေးဖွားကြီးပြင်းခဲ့သူတယောက်ဖြစ်လို့အခုလိုဂုံပြုချင်းမြင့်တာမျိုးခံရလိမ့်မယ်လို့ထင်မထားဘူးလို့ပြောတော့ပါတယ
် But I'm most proud of elevating the clarity and sound of how we experience hip hop
Hip hop ဂီတာကကြည်လင်ပြတ်သားမှုပိုအားကောင်းအောင်လုပ်နိုင်တာကိုကျွန်တော်ဂုဏ်ယူဆုံးပါပဲဒါကိုဖြည်းဖြည်းချင်းချင်းလုပ်နိုင်ခဲ့တာကကျွန်တော်အောင်မြင်မှုတွေကထိတ်ဆုံးဖြစ်ပါတယ်ဒီဂုံပြုမှုကကျွန်တော်ဇာတိ Los Angeles မြို့ရဲ့ထူးခြားချက်ဖြစ်ပါလေ။ကမ္ဘာတစ်လောကပြည်သက်တွေဒီမြို့လေးမှာသူတို့အနှစ်သက်ဆုံးအမှုပညာရှင်တွေနဲ့ထိတွေ့နိုင်တာဆိုလိုတာကတော့အမှုပညာရှင်တွေဂုံပြုမှတ်ကြောက်တင်ခံရတာကိုပြောတာပါ။ဒီလိုမျိုးထိတွေ့နိုင်တာကြောင့်အခုလိုချင်းမြင့်ခံရတာကိုဂုံယူပါရယ်။ကျွန်တော်ဒီမှာထာဝရအတွက်ရှိသွားတော့မှာပါလို့ဒေါက်တာတွေကပြောသွားပါရယ်။သူနဲ့နှစ်တွေအများကြီးရင်းနှီးခဲ့တဲ့တငယ်ချင်းဖြစ်တဲ့ rapper Snoop Dogg ကလည်းသူ့ကိုချီးကျူးသွားတာပါ။
There would be no Snoop without Dre. Together we created magic in the studio and our collaborations have left a mark on the world of music. From intro to intro.
တော်တော်များပါပဲနဲ့ Snoop ဆိုတာဖြစ်မလာပါဘူးတဲ့။ကျွန်တော်တို့ studio မှာသိပ်ကောင်းတဲ့ဂီတာတွေဖန်တီးနိုင်ခဲ့ပါတယ်။ကမ္ဘာဂီတာစာမျက်နှာမှာအတူတူပါဝင်ပြီးရေးထိုးနိုင်ခဲ့ပါတယ်လို့ပြောသွားပါတယ်။အခုဆိုရင်အသက်60ပြည့်ကနေပြီဖြစ်တဲ့ဒေါက်တာတွေဟာ Walk of Fame ဂုံပြုရှောင်းလမ်းမှာမှတ်ကျောက်တင်ခံရတဲ့1985ရောက်မြောက်အမှုပညာရှင်ဖြစ်ပါလေရှင
်မယေသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတက်ရောင်သတင်းလာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါလေရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောက်ဒေသမြောက်ပိုင်းရှိရှီဖာဆေးရုံအေရီယာမှာလုပ်တဲ့စစ်စင်ရေးပြီးဆုံးသွားပြီဖြစ်တဲ့အတွက်ဆေးရုံမှာရှိတဲ့တပ်တွေကိုရုတ်သိမ်းလိုက်ပြီလို့အစ္စရေးစစ်တပ်ကပြောပါရယ်ဟာမတ်စ်ဘက်ကရှီဖာဆေးရုံမှာအစ္စရေးတို့ကအကြမ်းဖက်စစ်စင်ရေးတွေလုဆောင်နေတယ်လို့ဆွဆွဲထားတယ်လို့အစ္စရေးဘက်ကလည်းစစ်စင်ရေးလုဆောင်ပြီးနှစ်ပတ်အကြာမှာအခုလိုတပ်တွေကိုရုတ်သိမ်းလိုက်တာပါအစ္စရေးစစ်တပ်ကတော့မြေပြင်တိုက်ခိုက်မှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့ပြီးဆေးရုံအေရီယာအတွင်းစစ်သွေးကြွ200ခန့်တိုက်ဆုံးခဲ့တယ်လို့ပြောပါရယ်နေဆက်ဒေတာအွန်လိုင်းလိမ်လည်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်မြတ်ရှိတဲ့သူ809ယောက်ကိုမြန်မာတရုတ်ပူးပေါင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ကွန်ပျူတာတွေဖုန်းတွေနဲ့စာရွက်စာတမ်းတွေကိုလည်းသိမ်းဆီးခဲ့တယ်လို့ရန်ကုန်မြို့တရုတ်နိုင်ငံတန်ယုံကတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံရသူတွေမှာတရုတ်နိုင်ငံသား352ဦးပါဝင်ပြီးတော့တနင်္ဂနွေနေ့ကတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။မြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့ယူနန်ပြည်နယ်ဘက်အချမ်းမှာတရုတ်ရဲ့စစ်ရေးပစ်ခတ်လေ့ကျင့်မှုတွေကိုဧပြီလ2ရက်ကနေ3ရက်နေ့ထိ2ရက်ကြာပြုလုပ်မယ်လို့တရုတ်အစိုးရအဘော်ဖြစ်တဲ့ Global Times သတင်းမှာဒီကနေ့ဖော်ပြထားပါတယ်။တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲအခုလိုမျိုးတရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေပြုလုပ်လာတာလည်းဖြစ်ပါတယ်။ဧပြီလ2ရက်နေ့မှာစတင်မဲ့တရုတ်စစ်ရေးလေ့ကျင့်မှုတွေကိုယူနန်ပြည်နယ်ဒိုဟွန်တိုင်းနဲ့ကျင်းပိုဒေတာတွေမှာပြုလုပ်သွားမှာဖြစ်ပါတယ်တပ်ဖွဲ့အင်အားဘလောက်နဲ့ဘလို့ပုံစံလေ့ကျင့်မယ်ဆိုတာကိုတော့တရုတ်ဘက်ကပြောကြားထားခြင်းမရှိပါဘူးရှင
်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်
စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLing နဲ့ TN1 ဖြစ်ပါတယ်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှာလဲတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်။
This program has come to you from the Voice of America, Washington.